Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်အောက်တိုဘာလ9ရက်တနင်္ဂနွေနေ့ညဖက်9:30နာရီအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ30နဲ့51အပြင်လိုင်းလမ်းမီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူကြည့်ရှုနိုင်ပါတယ်။ကျမနှောင်းလောပါဒီကနေ့ညဖက်အစီအစဉ်လေးတာဝန်ယူတင်ဆက်တော့မှာပါ။အ
နည်းခတ်သိမ်းကြည့်ကြည့်ကြပါစီ။မကြမီကြီးညာမဲ့သတင်းတွေမှာအခုလိုသတင်းတွေကိုကြားကြရမှာပါ။ OPEC နဲ့အုပ်စုကရေနံထုတ်လုပ်ရေးကိုရှော့ချဖို့ဆုံးဖြတ်လိုက်တာဟာကမ္ဘာစီးပွားရေးအတွက်အထောက်အကူမဖြစ်သလိုအမျှော်မြင်နေရရောက်တယ်လို့ American ဘာသာရေးဝန်ကြီးကပြောလိုက်ပါတယ်။ Ukraine စစ်ပွဲအတွက် Russia ဘက်ကစစ်ရာဇဝတ်မှုတွေကျွလွန်တဲ့နေရာမှာ Ukraine ရဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုလည်းစစ်ရာဇဝတ်ကျွလွန်ခံရတယ်လို့ Ukraine ဘက်ကပြောလိုက်ပါတယ်။ဒီနေ့ကဗုဒ္ဓဘာသာဝင်တွေရဲ့အထွတ်မြတ်ထားရာသတင်းကြွလာပြည့်နေဖြစ်တဲ့အချိန်ဗုဒ္ဓဘာသာဝင်တွေအတော်များများဟာဖျားတွေကိုတွားရဝတ်ပြုစုတောင်းနေကြတာကိုကိုရနိုင်တဲ့ကျွန်တော်တမောင်သန်းတို့ကတင်ပြကြေညာပေးကြမှာဖြစ်ပါတယ
်။ကောင်းပါပြီရှင်။စစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာတဘာဝပတ်ဝန်းကျင်အရေးလှုပ်ရှားဆောင်ရွက်မှုအတိုင်းအတာဘယ်လိုရှင်နေပါသလဲ
။ပတ်ဝန်းကျင်ဆိုင်ရာတရားမျှတမှုဒါကျွန်တော်ရာသီဥတုဆိုင်ရာတရားမျှတမှု Climate Justice and Environmental Justice ကအမြန်ရေးကြည့်ပါရ
စေ။ဒီတဲ့နဲ့ပတ်သက်ပြီးတော့နောက်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါတယ်။ဒါအပြင်စပိန်နိုင်ငံမှာအသစ်ပြတ်ထားလိုက်တဲ့ဥပဒေကြောင့်အိမ်သုံးဆိုလာပြားတွေနဲ့စွမ်းအင်တွေထုတ်ယူနေကြတဲ့အကြောင်းနဲ့အတူအင်းညနိုင်ငံကမညံဖွံ့ဖြိုးမှုနောက်ကျတဲ့ဆက်ကျော်သက်မိန်းကလေးတယောက်ရဲ့အွန်လိုင်းပေါ်ကအောင်မြင်မှုတွေအကြောင်းကိုလည်းရှုစားနာဆင်ရမှာပါ။ဒါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများသတင်းထဲကသူသားနဲ့ထူးခြားဆန်းများသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တဲရောက်သတင်းတွေကိုဦးတင်မောင်တန်းနဲ့ကိုရနိုင်တို့ပြောပြပေးပါရှင
်။ဥပဒေအုပ်စုကရေနံထုတ်လို့ရေးကိုရှော့ချဖို့ဆုံးဖြတ်လိုက်တာဟာကမ္ဘာစီးပွားရေးအတွက်အထောက်အကူမဖြစ်သလိုအမျှော်မြင်နေရလဲရောက်တယ်လို့ American ဘာသာရေးဝန်ကြီး Janet Yellen ကပြောလိုက်ပါတယ်။အထူးသဖြင့်ဖြစ်ပေါ်ကစားဈေးကွက်တွေအတွက်ထောက်ကူမဖြစ်ပါဘူးလို့ပြောကြောင်း Financial Times သတင်းစာကြီးကတင်းငွေနေ့မှာပြောပါတယ်ဖွံ့ဖြိုးဆဲတိုင်းပြည်တွေနဲ့သူတို့ရင်ဆိုင်နေရတဲ့ပြဿနာတွေအတွက်အလွန်ပဲစိတ်ပူမိတဲ့အကြောင်းဝန်ကြီးယယ်လန်က Financial Times သတင်းစာနဲ့လုပ်တဲ့အင်တာဗျူးမှာပြောခဲ့တာပါယူကရိန်းကိုဗန်ဒါရေးအကူအညီပေးရမှာမာမိတ်တွေကငွေလွှဲတာကြားနေတယ်လို့လည်းသူမကဝေဖန်လိုက်ပါတယ်ယူကရိန်းမှာတော့ဇပိုရီဇီယာမြို့ကိုရုရှားကလက်နက်ကြီးတွေနဲ့တိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးလူ18ယောက်သေဆုံးခဲ့ပြီးအများပြားဒဏ်ရာရရှိသွားကြပါတယ်။အဲဒီမြို့မှာရှိတဲ့နျူကလ িয়ার တာအားပေးစက်ရုံကိုရုရှားကသူ့လက်အောက်သွတ်သွင်းဖို့ကြိုးစားနေတာကိုဥရောပသမ္မတကအပြင်းထန်ရှုတ်ချလိုက်ပါတယ်။စက်ရုံကနေရုရှားတပ်တွေဆုတ်ခွာပြီးယူကရိန်းရဲ့ထိန်းချုပ်မှုအောက်ပြန်ထားဖို့တောင်းဆိုလိုက်ပါတယ်။နျူကလ িয়ার စက်ရုံကိုသိမ်းပိုက်ထားတာဟာဥပဒေကြောင်းအရတရားမဝင်ပဲတစ်ခုလုံးသဘောအရဥရောပလုံခြုံရေးအတွက်အပြည်ပြည်ဆိုင်ရာအမှုပြုအေဂျင်စီဟာအရေးကြီးတယ်လို့ပြောပါတယ်အပြည်ပြည်ဆိုင်ရာအမှုပြုအေဂျင်စီဟာဇပိုရီးယားဆက်ရုံမှာရှိပြီးစစ်ဆေးကြီးစုနိုင်ဖို့အရေးကြီးလိုအပ်နေတယ်လို့လည်းဥရောပသမ္မတနိုင်ငံကြီးဘူဝါဒအရေးအကြီးကဲဂျိုးဆက်ဘိုရက်ကစနေနေ့ကပြောလိုက်ပါတယ်ရုရှားကထပ်မံပစ်ခတ်လာတဲ့အတွက်လက်စစ်ပြတ်သွားတာကြောင့်အရေးပေါ်ဒီဇယ်မီးစက်ကိုဆက်ရုံကအသုံးပြုနေရကြောင်းစနေနေ့အစောပိုင်းက IRA ကဆိုပါတယ်
ယူကရိန်းစစ်ပွဲအတွင်းရုရှားဘက်ကစစ်ရာဇဝတ်မှုတွေကျူးလွန်တဲ့နေရာမှာယူကရိန်းရဲ့ယဉ်ကျေးမှုအမွေအနှစ်တွေဟာလည်းစစ်ရာဇဝတ်မှုတွေကျူးလွန်ခံနေရတယ်လို့ယူကရိန်းဘက်ကပြောလိုက်ပါတယ်။လွန်ခဲ့တဲ့နှစ်2005ကဟန်နစ်အင်ပါယာကိုအုပ်ချုပ်ခဲ့တဲ့အတလဘင်ရဲ့တရဖူဟာလည်းယူကရိန်းနိုင်ငံရဲ့ပြတိုက်တွေကနေပျောက်သွားခဲ့တယ်လို့ဆိုပါတယ်။ရုရှားတပ်တွေကမီလီတိုပိုးမြို့ကိုပြီးခဲ့တဲ့ဖေဖော်ဝါရီလကသိမ်းယူပြီးတဲ့နောက်အဲ့ဒီတရဖူနဲ့တခြားအဖို့တန်ရဲနာတွေကိုရုရှားတပ်တွေကယူဆောင်သွားတယ်လို့ပြတိုက်တာဝန်ရှိသူတွေကပြောပါတယ်အခုဆိုရင်ယူကရိန်းနိုင်ငံကိုရုရှားကျူးကျော်တိုက်ခိုက်ခဲ့တာဟာရှစ်လထဲမှာရောက်နေပြီဖြစ်ပြီးတော့အဲ့ကာလအတွင်းယူကရိန်းရဲ့သမိုင်းဝင်နေရာတွေနဲ့သမိုင်းဝင်ပစ္စည်းတွေဟာအကြီးကျယ်ပျက်စီးဆုံးရှုံးတာတွေလူရဲ့ဖျက်ဆီးတာတွေခံခဲ့ရတယ်လို့ယူကရိန်းအာဏာပိုင်တွေကပြောထားပါတယ်ရုရှားစစ်သားတွေဟာယူကရိန်းပြတိုက်40လောက်နီးနီးကရှေးအောင်အသုံးဆောင်ပစ္စည်းတွေကိုယူဆောင်သွားကြတယ်လို့ယူကရိန်းယဉ်ကျေးမှုဝန်ကြီးက AP သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမှဆွဆွဲထားပါတယ်အခုလိုယူကရိန်းယဉ်ကျေးမှုအမွေအနှစ်ပြတိုက်တွေကနေလူယူဖြက်စီးမှုတွေကြောင့်ဆုံးရှုံးမှုပမာဏတန်ဖိုးဟာယူရိုတန်းရာနဲ့ချီရှိတယ်လို့ယူကရိန်းယဉ်ကျေးမှုဝန်ကြီးအိုလက်ဇန်ဒါတီကာချန်ကိုကပြောပါတယ်ယူကရိန်းယဉ်ကျေးမှုအမွေအနှစ်တွေပေါ်မှာရုရှားတပ်ဖွဲ့တွေရဲ့သဘောထားတွေကစစ်ရာဇဝတ်မှုမြောက်တယ်လို့လည်းသူကပြောပါတယ်ခင်ဗျာ
Korea Joseph Gane, American lady in Demo Piane, Turkwa, Dobby, and now. Now Korea got better than Donji in the single, Gonjo Chema, Santa, Pielo like Bale. Tanila Nima Jam and Now Korea load Mopadia, Konasaku and Nemia, Nepal, and Nichoma, Picard like Dale, Pibale. Don Korea Yidane, American Sid, the Moriga, Layos, Ye Lichinaha, Lashi Chenema, Alon Lugo, so Yad, Now Korea, Gagway, Winitana, Pioi, so when she do got Nayanovai, Kesiani, the Rintanaga, the Sis, Sandy Nega, Piola Bale. တနင်္ဂနွေနေ့မနေ့အစောကြီးတနာရီ48မိနစ်နဲ့50ရှစ်မိနစ်တို့မှာဒါတို့ပြစ်ပဒိန်းတဲ့ဒုံးကျည်နှစ်စင်းကိုမွန်ချောင်းသေးတာကနေဂျပန်ပင်လယ်ပြင်ထဲကိုပြစ်လွှတ်လိုက်တာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကဆိုပါတယ်။ဒုံးကျည်တွေဟာအမြင့်ကီလို၉ကီလိုမီတာ၉၀ကနေခရီး၃၅၀ကီလိုမီတာကိုသွားခဲ့တယ်လို့ဆိုပါတယ်။ရင်းကုပ်သင်္ဘောကနေပြစ်လွှတ်ခဲ့သလားဆိုတာကိုတော့လေ့လာနေတော့မယ
နောက်ကိုရီးယားကစငါးရဲ့အတွင်းမှာခုနှစ်ဆင်းမြောက်ပြစ်လွတ်လိုက်တဲ့ဒုံးကျည်ဖြစ်ပါတယ်ခုလိုပြစ်လွတ်တာကိုဂျပန်နဲ့တောင်ကိုရီးယားအမျိုးသားလုံခြုံရေးကောင်စီတို့ကရှုတ်ချလိုက်ကြပါတယ်နောက်ဆုံးပြစ်လွတ်လိုက်တဲ့ဟာအမေရိကန်နဲ့မဟာမိတ်တွေကိုချက်ချင်းလည်ငင်ချင်းချောက်နိုင်တာမရှိပါဘူးလို့အမေရိကန်အင်ဒိုပစိဖိတ်ဒေသစစ်ဌာနကချုပ်ကသုံးသပ်ပါတယ်မြန်မာနိုင်ငံမှာတော့ ဝတ်ပြုဆူတောင်းတာတွေလှုပ်ချပါတယ်ရန်ကုန်မှာတော့ထောင်ပေါင်းများလူထောင်ပေါင်းများစွာဟာရွှေကုံဖျားကိုသွားပြီးတော့ပန်းတွေစီမီတွေဆက်ကပ်ပူဇော်ပြီးဝတ်ပြုခဲ့ကြသလိုတချို့တွေကလည်းမနစ်ကစစ်တပ်ကအာဏာသိမ်းမှုကြောင့်နိုင်ငံတွင်းမှာနိုင်ငံရေးနဲ့စီးပွားရေးအခြေအနေတွေကျော်လွှားနိုင်ဖို့အတွက်ဆူတောင်းခဲ့ကြပါတယ်ရန်ကုန်မြို့အမေရိကန်တန်ယုံကလည်းအခုလိုအခက်ခဲတွေနဲ့ရင်ဆိုင်နေရတဲ့အချိန်မှာကြာရောက်တဲ့သတင်းချုပ်ပွဲတော်အတွင်းမှာမြန်မာပြည်သူတွေတောင်းဆိုနေတဲ့မြန်မာပြည်သူတွေရတဲ့ရထိုက်တဲ့ငြိမ်းချမ်းရေးနဲ့တာယာဝါပြောမှုတွေရရှိပါစေလို့ဆုမွန်ကောင်းတောင်းတယ်ဆိုပြီး Twitter လူမှုကွန်ရက်မှာပြောထားပါတယ်။မနေ့2021ခုနှစ်သတင်းချုပ်လာပြည့်နေ့တုန်းကတော့အာဏာသိမ်းစစ်ကောင်စီကအာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြတဲ့တက်ကြွလှုပ်ရှားသူရာပေါင်းများစွာကိုလွတ်ပေးခဲ့ပေမဲ့ဒီနေ့မှာတော့အဲ့လိုမျိုးဖမ်းဆီးထိန်းသိမ်းထားတဲ့သူတွေကိုပြန်လွတ်ပေးတာတော့အခုချိန်ထိမရှိသေးဘူးလို့ AFP သတင်းကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးချိန်ကစပြီးပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့ထိစီးရင်တွေအရတော့ဖမ်းဆီးခံထားတဲ့သူက15,980ရှိပြီးတော့တည်ဆုံသူက2,338ယောက်ရှိတယ်လို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအတွင်း AFP ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့စစ်ကောင်စီကတော့ AFP ရဲ့စီးရင်တွေဟာချက်ကားပြောဆိုနေတာဖြစ်တယ်လို့မကြာခဏဆိုလို့တုံ့ပြန်လေးရှိပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1905နဲ့ပြီးထိုးလင်းပေးနေပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညဘက်သတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်။အီရန်နိုင်ငံရဲ့နိုင်ငံတော်ပိုင်ရုပ်မြင်သံကြားစနစ်ထက်ကိုတက်ကြွလှုပ်ရှားသူတွေက Digital နီးလနဲ့ဝင်ရောက်ကြကဘာသာရေးကောင်းဆောင်အယာတိုလာအလီခါမေနီရဲ့မျက်နှာပေါ်မှာပြစ်မှတ်ချက်ချေကတ်နဲ့မိထောက်တွေတင်လိုက်ပြီးအမျိုးသမီးတွေဥဆောင်တဲ့ဆန္ဒပြပွဲကိုစက္ကန့်အတော်ကြာအောင်ထောက်ခံလိုက်ကြပါတယ်။ရှေ့ရက်လက်တွေပေါ်မှာကျမတို့လူငယ်တွေရဲ့သွေးတွေနဲ့စွန့်ထွန့်နေတဲ့ဆိုတော့သတင်းစကားဟာစနေနေ့ညဒေသစံတော်ချိန်9နာရီမှာတွင်းထုတ်နေတဲ့အစီအစဉ်ပေါ်မှာပေါ်လာပါတယ်။ဘာသာရေးကောင်းဆောင်အလီခါမေနီနဲ့နိုင်ငံတော်တာဝန်ရှိသူတွေတွေ့ဆုံတဲ့ပြက်ွက်မှာ Digital တက်ကြွလှုပ်ရှားသူတွေကခုလိုဝေါ်ရောက်ပြီးသတင်းစကားပါခဲ့တာဖြစ်ပါတယ်။TV ရဲ့လက်ရဘက်အပေါ်တော့မှာကျမတို့နဲ့ပူပေါင်းထားကြပါလို့လဲကြွေးကြော်သံတွေကိုတင်ခဲ့ကြပါတယ်။အလီရဲ့တရားမျှတမှုလို့အဓိပ္ပာယ်ရတဲ့ Idlat E Ali အဖွဲ့ကလှုပ်ဆောင်တာဖြစ်တယ်လို့ကြေညာပါတယ်။မာဆာအာမီနီနဲ့ဆန္ဒပြပွဲအတွင်းသေဆုံးသွားခဲ့ကြတဲ့တခြားအမျိုးသမီး၃ယောက်ရဲ့အဖြူမဲ့ဓာတ်ပုံတွေကိုလဲတက်ကြွလှုပ်ရှားသူတွေကရုပ်မြင်သံကြားမှာပြသခဲ့ကြပါတယ်။ Pastelan ကရှေ့ရဲ့အိမ်တော်ပရိဘောဂတွေကိုသိမ်းပြီးရှိမိသားစုအတွက်အီရန်နိုင်ငံရဲ့အပြင်ဘက်မှာနေရာရှာဖို့အချိန်ရောက်ပြီဆိုတဲ့စာတမ်းနဲ့လဲဘာသာရေးကောင်းဆောင်အလီခါမေနီကိုတိုက်တွန်းလိုက်တာကိုရုပ်မြင်သံကြားဖဏားပြင်မှာကြီးရှုသူတွေကတွေ့ခဲ့ကြပါတယ်
။ဂျေရုဆလင်မြို့အရှေ့ပိုင်းကစစ်စေးဂိတ်တစ်ခုမှာမင်းညားကပြစ်ခတ်တိုက်ခိုက်မှုတစ်ခုဖြစ်ပြီးတော့အစ္စရေးစစ်သားတို့တေဆုံးသွားတယ်လို့အစ္စရေးစစ်တပ်ကဒီနေ့ပြောလိုက်ပါတယ်။ရှော်ဖက်ပါလက်စတိုင်းဒုက္ခသည်စခန်းကစစ်စေးဂိတ်ကိုပြစ်ခတ်မှုအတွင်းမှာနောက်ထပ်အစ္စရေးစစ်သားတို့လည်း အပြင်းထန်တရားရခဲ့ပြီးတော့တိုက်ခိုက်ခဲ့တဲ့သူကိုတော့လိုက်ရှာနေတယ်လို့အစ္စရေးရဲတပ်ဖွဲ့ကစောပိုင်းကကြေညာပါတယ်နောက်ထပ်တစ်ဦးလည်းဘုံစံထိမှန်ခဲ့ပြီးတော့ဘယ်နိုင်ငံသားဆိုတော့မသိရကြောင်းအစ္စရေးရဲဘော်ကယ်ဆယ်ရေးဌာနကပြောပါတယ်အစ္စရေးဝန်ကြီးချုပ်ယေလပစ်ကတော့ဒီပစ်ခတ်မှုဟာပြင်းထန်တဲ့တိုက်ခိုက်မှုဖြစ်တယ်ဆိုပြီးတော့ပြောပါတယ်ဒီနေ့မနက်ပိုင်းကထုတ်ပြန်တဲ့အစ္စရေးစစ်တပ်ရဲ့ကြေညာချက်မှာတော့ဒီအစ္စရေးစစ်သားတဦးဟာတိုက်ခိုက်မှုအတွင်းမှာအပြင်းထန်တယ်ရပြီးတော့အိတ်ဒဏ်ရာရောင်းပဲတည်ဆုံသွားတယ်ဆိုတာကိုလည်းအတည်ပြုထားပါတယ်တိုက်ခိုက်ခံရတဲ့စစ်သားကိုကုသဖို့အတွက်စေယုံကိုပို့ဆောင်ခဲ့ပေမဲ့တည်ဆုံသွားခဲ့တယ်လို့ပြောပါတယ်တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်အဲ့ဒီစစ်စေးဂိတ်နဲ့အနီးတစ်ဝိုက်ကိုရဲကပိတ်ထားလိုက်ပြီးတော့ဒုက္ခသည်စကန်တွင်းနဲ့အနီးနားတစ်ဝိုက်မှာလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေဒါဇင်နဲ့ချီပြီးတော့ချထားလိုက်ပါတယ်။ပါလက်စတိုင်းချက်ချင်းဒီအဖွဲ့ကတော့သူတို့ရဲ့အရေးပေါ်စစ်အဖွဲ့တွေကိုဒုက္ခသည်စကန်တွေကိုဝင်လို့မရအောင်ပိတ်ထားတယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
။ထောင်ကထွက်ပြေးဖို့အကျဉ်းသားသုံးယောက်ကကြိုးစားကြစဉ်အတွင်းအချင်းချနေတဲ့လူခွန်ရေးစော်စီယုံသူလေလာဒီလီမာကိုတစားငါဖြစ်ခဏတာဖမ်းဆီးခဲ့တယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကပြောပါတယ်။ဒီဖြစ်ရကမျိုးသားရဲဌာနချုပ်ပါဖြစ်ပွားခဲ့တာပါဒီလီမဟာရခင်ကအထက်လွှတ်တော်အမတ်ဖြစ်ခဲ့ပြီးတခြားထင်ရှားသူတွေနဲ့အတူရဲဌာနချုပ်ရဲ့တည်ထောင်ဝင်းထဲမှာအထိမ့်သိမ်းခံရတာ၅နှစ်ကျော်ခဲ့ပါပြီအချင်းသား၃ယောက်ဟာထွက်ပြေးဖို့ကြိုးစားစဉ်မှာရဲရာရှိတူကိုဓာတ်နဲ့ထိုးခဲ့ကြပါတယ်ရဲကအချင်းသား၂ဦးကိုပြစ်တက်လိုက်တဲ့အခါမှာတတိယအချင်းသားဟာဒီလီမရဲ့အခန်းထဲကိုပြင်ဝင်သွားပြီးအသက်63နှစ်အရွယ်ရှိပြီဖြစ်တဲ့သူမကိုစားကန်းဖြစ်ဖမ်းဆီးထားခဲ့တာပါရဲကတတိယအကျဉ်းသားကိုတင်းနှက်နဲ့ပြစ်တက်လိုက်တယ်ပါလေဒီလီမောက်ကိုတစားကန်ဖြစ်ဖမ်းဖို့တဲ့သူ့လူမျိုးရေးကိုယူရခဲ့တယ်လို့ရဲကယူဆပါတယ်အကျဉ်းသား၃ယောက်ဟာအဘူစာရဲ့စစ်တွေးကြအဖွဲ့ရဲ့အဖွဲ့ဝင်တွေဖြစ်ကြပါတယ
်ထိုင်းနိုင်ငံကနေကလင်းအင်းကျောင်းတစ်ခုမှာအသက်ခံလိုက်ရတဲ့ကလေးတွေအတွက်ဝတ်ပြုဆုတောင်းပွဲတွေကိုတော့အဲ့ဒီနေကလင်းအင်းကျောင်းရဲ့အပြင်ဘက်မှာမိသားစုဝင်တွေဒီနေ့ပြုလုပ်ခဲ့ကြပါတယ်တည်ဆုံသွားတဲ့ကလေးတွေရဲ့မိသားစုဝင်တွေကကလေးတွေအတွက်ဖျောင်းတိုင်းတွေအမွေးတိုင်းတွေထွန်းပြီးတော့ပန်းတွေပေါပေါဆုပ်တွေအေးအေးတွေနဲ့အတူကလေးတွေရဲ့အယုတ်တွေလည်းကျောင်းရဲ့အပြင်ဘက်မှာချပြီးတော့ဝတ်ပြုဆူတောင်းတာတွေလုပ်ခဲ့ကြတာပါ။ဒါပြင်နောက်ထပ်ဘုံကြီးကျောင်းသုံးကျောင်းမှာလည်းဝတ်ပြုဆူတောင်းတာတွေဒီနေ့လုပ်ခဲ့ကြပြီးတော့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာလည်းညနေပိုင်းမှာတက်ရောက်ခဲ့ပါတယ်။ဒီနေ့နေ့လယ်ပိုင်းကကျောင်းအပြင်ဘက်မှာလုပ်တဲ့ဝတ်ပြုဆူတောင်းပွဲအတွင်းကလေးတွေရဲ့ကျန်ခဲ့တဲ့ပစ္စည်းတွေကိုအိတ်တွေနဲ့ထည့်ပြီးတော့မိသားစုဝင်တွေကိုပေးခဲ့ကြပါတယ်။ဒီဝတ်ပြုဆူတောင်းပွဲပြီးကနေမှာတော့ငိုကျွေးနေကြတဲ့မိသားစုဝင်တွေဟာကျောင်းထဲကိုကြီးပြီးတော့ကလေးတွေကိုသူတို့နဲ့ပြန်လိုက်ခဲ့ဖို့အော်ခေါ်တာတွေလက်ဟန်ချေးရန်အမှုရာတွေလုပ်တာတွေလည်းရှိခဲ့ပါတယ်။နာရီအတွက်ဝတ်ပြုဆူတောင်းပွဲအခမ်းအနားကို၃ရက်ဆက်တိုက်လုပ်သွားမှာဖြစ်ပြီးတော့လာမယ့်အင်္ဂါနေ့မှာတော့တည်ဆုံသွားသူတွေအတွက်အတုပအခမ်းအနားကိုကျင်းပသွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံအရှေ့မြောက်ပိုင်းကဦးထိုင်းဆော်ဝမ်မြို့ကနေကလင်းတိန်ကျောင်းမှာစစ်တော်ရေးနေကရဲတပ်ဖွဲ့ဝင်ဟောင်းတစ်ယောက်ကတနက်ဒီဓာရီနဲ့ဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ကလေး၂၄ယောက်ပါဝင်စုစုပေါင်း36ယောက်သေဆုံးခဲ့တာဖြစ်ပါတယ်ခင်ဗျာ
တင်းငွေနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုတော့ဦးတင်မောင်သားနဲ့ကိုရနိုင်တို့ပြောပြခဲ့တာပါရှင်အခုတော့သတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်တင်ပြသွားပါမယ်အရင်ဆုံးမြန်မာနိုင်ငံတွင်ကသဘာဝပတ်ဝန်းကျင်ရေးလှုပ်ရှားမှုအကြောင်းနဲ့ဆက်ရအောင်ပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့2022ခုနှစ်ဖေဖော်ဝါရီလတရနေ့နောက်ပိုင်းနိုင်ငံရေးမတည်ငြိမ်မှုတွေကိုဗစ်ကပ်ရောဂါနဲ့ငွေကြေးဖောင်းပန်မှုတွေကြောင့်လူမှုရေးစီးပွားရေးနဲ့နိုင်ငံရေးအခြေအနေမျိုးစုံနဲ့နိုင်ငံတော်ရင်ဆိုင်နေရပါတယ်။အဲ့ဒီလိုမတည်မငြိမ်အခြေအနေတွေဟာလူသားတွေပေါ်တာမှာကလူတွေမိခိုးနေရတဲ့သဘာဝပတ်ဝန်းကျင်အပေါ်မှာပါကြီးမားတဲ့တရားမှုတွေရှိနေပါတယ်။ပြည်ခဲ့တဲ့နှစ်ပိုင်းလောက်ကမှပြည်သူအယုံဆိုင်မှုအတော်များများရလာခဲ့တဲ့သဘာဝပတ်ဝန်းကျင်ထိနေရေးလှုပ်ရှားမှုတွေဟာလည်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနောက်တန်းရောက်ကုန်ပါတယ်။မြန်မာနိုင်ငံတွင်ကလက်ရှိသဘာဝပတ်ဝန်းကျင်ရေးလှုပ်ရှားမှုတွေအကြောင်းမေးမြန်းတင်ပြထားတာကိုရှုစားနာစင်ပါရှင်မြန်မာနိုင်ငံတွင်ကလက်နက်ကိုင်တိုက်ပွဲတွေနဲ့စီးရဲမတိမငိမ့်ဒေသနဲ့ပြည်သူတွေဟာဥဒုရာသီပြောင်းလဲမှုအကျိုးဆက်နဲ့ပိုးပြီးတော့ရင်ဆိုင်ကြုံတွေ့နေကြရပြီးသဘာဝဘေးဒဏ်တွေကိုရင်ဆိုင်ကျော်လွှားနိုင်ဖို့လိုအပ်တဲ့အချက်အပတ်နဲ့ရင်မြစ်တွေတိတ်ကိုနယ်ပါကြတယ်လို့မြန်မာအရေးလှိလာဆောင်ကြည့်သူတွေကပြောပါတယ်တဘာဝပဝန်းကျင်အရေးစေဝင်စားကြသူတွေကြမှာလဲလက်ရှိအခြေအနေမှာတူချင်းတယောက်ချင်းရက်ချေအသီးသီးအလိုက်အခက်အခဲတွေနဲ့အတူနိုင်ငံရေးစီးပွားရေးအရာဖိစီးမှုတွေရှိနေကြတဲ့အတွက်ပဝန်းကျင်အရေးဟာအရင်တုန်းကလိုဦးစားပေးအနေထားမှာမရှိတော့ဘူးလို့ဗြိတိန်နိုင်ငံ Oxford တက္ကသိုလ်မှာတဘာဝပဝန်းကျင်ဆိုင်ရာအထူးပြုလေ့လာနေတဲ့အဲ့တုတ္တီဦးဝင်းမျိုးသူက VOA ကိုပြောပါတယ်ဒါပေမဲ့လည်းငကိုကလေးကပဝန်းကျင်ထိုင်နေရေးကိုယုံယုံကြည်ကြည်နဲ့လုပ်ကန့်ချင်တဲ့သူတွေကတော့တက်နိုင်တဲ့အတိုင်းအတာနဲ့လုပ်နေကြစေဖြစ်တယ်လို့လည်းဦးဝင်းမျိုးသူကပြောပါတယ်
။ဟိုသူကတော့အဓိကကကိုယ်နာမည်တက်ပြီးလို့ကိုတဲ့အနှစ်သာရအားဖြင့်အောက်မှာ မတတော်ပြုံးနေဆိုလဲတတော်ပြုံးနေပေါ့ရေရညင်းညမ်းနေဆိုလဲရေရညင်းညမ်းနေပေါ့နော်ဆိုတော့အဲ့ဒါမျိုးလေးတွေကိုတားဆီးနိုင်ဖို့ကတော့လုံနေကြတာပဲလေဘယ်သူမှဆိုင်းဘုတ်ထိုးပြီးတော့လုတာတော့မရှိဘူးပေါ့အဲ့တော့သူ့ရဲ့အနေထားမျိုးမျိုးနဲ့ဟာလာကျောင်းပြောလို့ပေါ့ဟိုနာမည်မခံမင်းနဲ့လုံနေတာလေရှိကောင်းလည်းရှိမှာပေါ့လေဘာလို့ဒီချိန်မှာကရှုပ်ထွေးမှုတွေတိတ်ဖြစ်နေတော့မလို့လားအပ်တယ်နဲ့မလို့လားအတဲဆိုးကျိုးတွေရမှာဆိုတော့အလုံးကတိထားဆောင်ရနေကြတာပါရှိနိုင်ပါတယ်ဒါပေမဲ့ချုပ်ဖွဲ့ကြတော့လေဟိုမြမကြီးမှာကျောင်းပြောလို့ပေါ့နော်ပရိပခပေါ့ပရိပခဖြစ်တဲ့နေရာနဲ့ပရိပခဖြစ်တာနဲတဲ့နေရာပေါ့ဘာလို့ပရိခကတော့နေရာတိုင်းလို့လို့ဖြစ်နေတယ်သူတော့ပရိပခနဲတဲ့နေရာတွေမှာတော့ကျောင်းဘဝင်းကြီးရေးရလှူရှားမှုလေးရှိရယ်ဆိုရင်တော့လေအဲ့တက်ဆိုင်ရာအဖွဲ့တွေကတော့ဆက်ပြီးတော့ဟိုလက်ရှိလုပ်ငန်းလေးတွေပေါ့နော်လုပ်နေတာလေးတွေတော့ရှိပါတယ
်2008ခုနှစ်မှာတိုက်ခိုက်ခဲ့တဲ့ Cyclone Nargis မှာအတုံယုံတည်ဆုံးနေကြတဲ့ပြည်သူတွေရဲ့ရုပ်အလောင်းတွေကိုလူမှုစာမျက်နှာတွေမှာတွေ့မြင်ခဲ့ရပြီးတဘာဝဘေးအန္တရာယ်တန်းကိုမျက်မြင်ဒိဋ္ဌကြုံတွေ့ခဲ့ရပါတယ်ဒီမိုကရေစီအစိုးရတရားရွေးကောက်တင်မြှောက်ခဲ့ပြီးတော့2011ခုနှစ်နောက်ပိုင်းမှာတော့ဥဒုယာတိပြောင်းလဲမှုနဲ့သူ့အကျိုးဆက်တွေကိုမြန်မာပြည်သူတွေပို့ပြီးတော့တတိပြုမိလာကြသလိုလူမှုလှုပ်ရှားမှုတွေလည်းပေါ်ပေါက်လာပါတယ်အဲ့ဒီလိုလူမှုလှုပ်ရှားမှုတွေကြောင့်တရုတ်နဲ့အကျိုးတူလှုပ်ကိုင်းတဲ့မြစ်ဆုံရေအားလက်စစ်ထုတ်လို့ရေလုပ်ငန်းမျိုးတောင်ရပ်ဆိုင်ခဲ့ရတာပါတဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသက်ကြွတဲ့လူငယ်လူရွယ်တွေအဖွဲ့အစည်းတွေကိုလည်းဒေသပေါင်းစုံမှအတွေ့ရများလာသလိုတနိုင်တပိုင်းအားနဲ့လှုပ်ကိုင်းကြတဲ့လူမှုအဖွဲ့လေးတွေလည်းတွေ့လာရပါတယ်ဒါပေမဲ့လည်းစစ်တပ်ကအာဏာသိမ်းလိုက်တဲ့2023ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းတဘာဝပတ်ဝန်းကျင်ထိုင်နေတဲ့လုပ်ငန်းတွေလည်းအရင်လိုလှုပ်လှက်စွာလှုပ်ရှားဆောင်ရွက်လို့မရတော့ပါဘူး။တစ်ပင်ဆက်ပြိုးရေး၊ပလတ်စတစ်ညဉ့်ညံ့မှု၊ဓာတ်မြင်ဩဇာအလွန်အကျွံအသုံးပြုမှုနဲ့ရေထွက်တဘာဝတယံစားတာထိုင်နေရေးပညာရေးလုပ်ငန်းတွေကိုလိုင်စင်ရအသိအဖွဲ့နဲ့လုပ်ကိုင်နေတဲ့လူငယ်တယောက်ကလိုင်စင်အသိခံလိုက်ရတဲ့အတွက်လက်ရှိအခက်အခဲတွေကို VOA ကိုအခုလိုပြောပါရစေ
။ကိုလန့်ထန်းဒီလိုပဲဟောမျိုးလုံးလုံးကြီးတဲ့ဟာမျိုးတွေရှိတယ်ပေါ့။အော်မျိုးအရင်တော့လူမျိုးစားကြီးဒီလူမျိုးတွေတချို့သူတကယ်ရုံနဲ့ကျွန်တော်တို့ကလုံးလုံးပြရတော့ပူပူတက်လို့ရှိနေပြီလို့ရှိသွားတယ်ပေါ့။ဒီခုနောက်ပိုင်းမှာလည်းကိုကကိုနဲ့အော်မျိုးဒီတူတူတိတ်တိတ်ပေါ့လေလက်ထမ်းကြီးလက်ထမ်းကြီးတော့လည်းလုံးတဲ့ဟာမျိုးတွေလုံးဖြစ်ဖို့တယ်ကိုကအော်မျိုးကိုဖြစ်ပေါ်နေတဲ့အကျက်တွေကလာမှာအော်မျိုးဒီတခြားတော့ပြည်ကြတယ်နဲ့ဆက်မတွေ့လာအောင်တော့ထင်အောင်ထင်တော့မဖြစ်တော့အောင်ပေါ့ကိုကအော်မျိုးအကွေတဲ့ inner bay ဟိုအန်တိုင်းမလုပ်ချက်တော့ဘူးနော်တစ်ဖက်မှာလည်းကျွန်တော်တို့ဒီဒီလုပ်ငန်းတွေလောက်ပို့တက်ထားတော့ကျွန်တော်ရံပုံတွေရတယ်အထိုက်ရောက်လို့ဟာတယ်ဆိုတော့ခုနောက်ပိုင်းမှာတော့ဒီဒီ project ဖွင့်နေလေးတွေတစ်ခါကျွန်တော်ရံပုံတွေကချက်ချင်းလာတယ်အဲ့လိုပြတာကြောင့်လည်းဒီကြောင်းပါတယ်ခါတိုင်းလည်းအရင်ကတည်းကလုံးလုံးလောက်လဲကြလေးရှိတယ်ဒီလုပ်ငန်းတွေအားလို့ကျွန်တော်တို့ဒါဟိုအော်နာမည်ကလာမဆက်ဆက်လုပ်ရမယ်တနည်းပုံနဲ့တန်ပြီးတော့မှလုပ်ရမယ်ဆိုတဲ့စိတ်ကြီးတော့အကုန်လုံးရှိကြတယ
်စစ်အာဏာသိမ်းမှုကြောင့်နှုတ်နယ်တဲ့မြန်မာဒီမိုကရေစီရေးသမဂ္ဂတဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားမှုတွေလည်းလမ်းကြောင်းပြောင်းကုန်တယ်လို့စောင့်ကြည့်လေ့လာသူတွေကထောက်ပြပါတယ်တဘာဝပတ်ဝန်းကျင်အရေးဦးဆောင်လှုပ်ရှားသူအတော်များများမှလည်းစစ်တပ်ရဲ့အဖမ်းဆီးကလွအောင်ရှောင်တိန်နေကြရတာပါတဘာဝပတ်ဝန်းကျင်အရေးဆော့ဩတာတွေအွန်လိုင်းလှုပ်ရှားမှုတွေလည်းပျောက်ကွယ်ကုန်ပါတယ်ဒါပေမဲ့လည်းသူနီးသူဟာနဲ့လောက်ကင်နေသူတွေလည်းရှိတယ်လို့သူတေတီဦးဝင်းမျိုးသူကပြောပါတယ်
။သဘာဝဆိုင်ရာကျွန်တော်တို့တရားမျှတမှုပေါင်းရင်ဆိုင်ရာတရားမျှတမှုဒါကျွန်တော်ရာသီဥတုဆိုင်ရာတရားမျှတမှု climate justice environmental justice ကအင်မတန်ရေးကြီးပါတယ်။ဒါအင်မတန်ရေးကြီးတဲ့ဒီကောင်ကိုထိန်းသိမ်းဆောင်ရွက်ဖို့ဆိုတာကျွန်တော်ပြောနေတယ်ပေါင်းရင်ရေးရာစီမံခန့်ခွဲမှုပေါ့နော် environmental governance ပေါ့နော်ဒါအုပ်ချုပ်မှုကောင်းမှုလို့ပါတယ်ရောဂါမနဲ့ကောင်းမှုလို့စာတက်ဆိုင်ရဖွဲ့စည်းနိုင်ငံရေးဖွဲ့စည်းလူမှုဖွဲ့စည်းစီဝါရေးဖွဲ့စည်းဖွဲ့စည်းပေါင်းပေါင်းစုံကနေပြီးတော့ဒါကျွန်တော်တို့ကပြုဝင်လင်းလင်းပြုဝင်လင်းညင်လာမှုနဲ့ဆောင်ရွက်တာဝန်ယူတာကိုခံမှုကိုပေါ်ဆောင်နိုင်မှဖြစ်တဲ့ကိစ္စလေးအဲ့တော့ခုနေမှာတော့အဲ့လိုတာဝန်ယူတာကိုခံမှုကိုပေါ်ဆောင်တော့မို့ပါလွတ်လပ်စွာပြောဆိုခွင့်စီရင်ခွင့်ဒါတွေအကုန်လုံးကအကန့်အသတ်ကာလတွေဖြစ်တဲ့အတွက်အရင်ကတော့မပေါ်ဆောင်နိုင်ဘူးပေါ့တိုးတော်လေးပဲကျွန်တော်ဆိုလိုတာကပဝင်းရေးရမှာမြို့ပြရေးမြို့ပြနဲ့ဆိုင်တဲ့ပဝင်းရေးရပြဿနာတွေရှိတယ်။နောက်ကျွန်တော်တို့ကျေးလက်နဲ့ဆိုင်တဲ့ပြဿနာတွေရှိတယ်ပေါ့တော့ကျေးလက်မှာတော့ဆောင်းအောင်ပြောလို့တဆိုင်ရာရေမီတော့တောင်းနေထိန်းသိမ်းရေးကိုကတော့ကျွန်တော်ဆောင်းအောင်ပြောလို့ပေါ့နော်လုံနိုင်တဲ့လူကတော့လုံနိုင်ဒီလောက်လေးတွေတော့စူးစမ်းအမှန်ပန်းစားနေပေါ့ကဲလုံခွင့်ရှိတဲ့လောက်လုံနေကြတဲ့လေးတော့ကျွန်တော်တွေ့မိတယ်။တိုးတော့မြို့ပြမှာတော့ဆောင်းအောင်ပြောလို့ပေါ့နော်ရေညင်ညမ်းတာလေတို့ညင်ညမ်းတာဆောင်းအောင်ပြောလို့အမှိုက်ပေါ့ဗျာပလတ်စစ်အဲ့လိုမျိုးလူငယ်တွေအများကြီးပြီးခဲ့တဲ့ဒီကနေ့ကအများကြီးပေါ်လာတယ်ပေါ့နော်အားရစရာပဲတကယ်လို့အဲသူတို့ကတော့ဒီချိန်မှာတော့လုံးလို့မရတော့ဘူးလေလုံးလို့မရတော့အဲ့လိုအတွက်တစ်မျိုးနဲ့တော့သူတို့ကတော့ ဆောင်ကြည့်နေတဲ့သဘောတော့ရှိတာပေါ့လို့
ဥရယာဒီပြောင်းလဲဖောက်ပြန်မှုဖြစ်စေတဲ့တွန်းထွက်လောင်စာနေရာမှာအစာထိုးနိုင်မဲ့ပြန်ပြေးမြဲတန့်ရှင်းစွာရင်ထုတ်လို့ရကဏ္ဍတွေလဲစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းရပ်တန့်ထားပြီးတော့ဒီကဏ္ဍမှာရင်းနှီးမြှုပ်နှံမှုဆန္ဒရှိကြတဲ့သူတွေလဲနောက်တွန့်ကုန်ပါလေသူတေတီဦးဝင်းမျိုးသူကတော့အခက်အခဲတွေကြားကသဘာဝပတ်ဝန်းကျင်အရေးလောက်ကင်နေကြတဲ့မြန်မာလူငယ်လူရွယ်တွေကိုအခုလိုစကားပါပါတယ
်ကျွန်တော်တို့ကပတ်ဝန်းကျင်အရေးနဲ့ကျွန်တော်တို့ကဆောင်းတော်တဲ့ဒီဟိုလူခွင့်ရေးဆိုတာလဲဆက်ဆက်နေရပဲပတ်ဝန်းကျင်ခွင့်ရေးကိုလည်းဟိုလူခွင့်ရေးပဲဟိုအဲ့တော့လူခွင့်ရေးကိုလှုပ်လိုက်တဲ့လူတိုင်းကလည်းပတ်ဝန်းကျင်ခွင့်ရေးကိုကာဝယ်ဆောင်ရွက်လာတယ်ခါရဲတူတဲ့ကိုပါပြီးတော့တွားကြတာဖြစ်တဲ့အတွက်အခက်အခဲတွေဟလာလူခွင့်ရေးဆိုလဲခက်ခဲနေအများကြီးကြုံတာပဲတိုးတော်လည်းလူငယ်တွေကမကြောက်မရွံ့ပေါ့နော်ခေတ်ဆက်ဆက်တတ်နိုင်များသူတို့ရဲ့နော်ဖြစ်ဖြစ်လက်လာတွေကိုဆောင်ရွက်တာတွေရှိတယ်အခုလည်းဒါကိုရှိတယ်ဆိုတော့ဥစားပေးမှုရတော့ဒါပတ်ဝန်းကျင်ဆိုင်ရာကနောက်ပိုင်းမှာခဏကြံနေကောင်းကြံနေတယ်တိုးတော်လည်းဒါလေးတွေကိုတတ်နိုင်ကတွဲလုံးကြပါလုံးနေတော့လုံးကြပါဆိုရင်တော့လည်းကျွန်တော်တို့ဟလာပတ်ဝန်းကျင်ပျက်စီးနေတာတော့မပေါ့ဗျာဆိုးဆိုးဝါးဝါမပျက်စီးပဲနဲ့ပြန်လဲကျွန်တော်တို့ဟိုရှင်တန်နိုင်စွမ်းရှိမယ်ဒါအင်္ဂလိပ်လိုပြောရင် resilient ပေါ့ဗျာပြန်လဲနှုတ်ထနိုင်စွမ်းရှိမယ်အနေထားကိုရှိပါမယ်နောက်မို့လို့လုံးဝပြုံးတီးသွားရင်ဟိုပြန်လဲကျွန်တော်တို့ဒါထူထောင်နိုင်ဖို့ကိုရောက်ကိုခက်ခဲသွားတဲ့အချိန်မျိုးဆိုကျွန်တော်တို့ဟိုဘလို့ပဲဒီဘက်ကဟလာနိုင်ငံရေးအခြေအနေကောင်းစေအောင်တော့ပတ်ဝန်းကျင်အခြေအနေမကောင်းတော့ဘူးဆိုရင်ဘယ်တော့ဘလို့မှထူထောင်တော့မရတော့ဘူးပေါ့နော်အဲ့လိုနဲ့ကျွန်တော်တို့ပျက်စီးသွားတဲ့ civilization နဲ့လူဟိုလူပေါင်းအဖွဲ့အစည်းတွေသမိုင်းမှာလည်းအများကြီးရှိခဲ့တာပေါ့နော်ပတ်ဝန်းကျင်ပြတ်သွားတဲ့တော့ဘလို့မှဒီမျိုးပြည်ကြီးရဆက်မရှိပဲနဲ့ပျောက်ဆုံးသွားတဲ့နိုင်ငံတွေရှိခဲ့ဘူးလားပေါ့ဒါလေးတွေကိုသတိချက်ပြီးတော့ခက်ခဲနေတာမှန်တော့လည်းပဲလုံနေတော့လုတ်ပါတော့ကျွန်တော်ကတော့လို့တော့သူငယ်တွေကိုပြဝေးချင်ပါတယ
်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြောင်းလာမယ်ဆိုရင်တော့လူငယ်ကောင်းဆောင်တွေအနေနဲ့တရားမျှတမှုတာဝန်ခံမှုနဲ့ငြိမ်းချမ်းရေးကိုသာမကသဘာဝပတ်ဝန်းကျင်ထိန်းသိမ်းကာကွယ်စောင့်ရှောက်ရင်းနဲ့ climate justice ဆိုတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာတရားမျှတမှုရရှိရေးကိစ္စကိုပါလှုပ်ကန်ကြလိမ့်မယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကမျှော်လင့်နေကြပါတယ်မြန်မာနိုင်ငံထဲကသဘာဝပတ်ဝန်းကျင်အရေးလှုပ်ရှားမှုတွေအကြောင်းကြားခဲ့ရတာပါရှင်ခုတော့နိုင်ငံတကာကသဘာဝပတ်ဝန်းကျင်အရေးလှုပ်ရှားမှုတွေအကြောင်းဖက်လက်ရအောင်ပါစပိန်နိုင်ငံဟာစွန့်ရင်လိုအပ်ချက်မြန်မာလာနေပြီးတော့အခုနောက်ဆုံးပြတ်ထန်လိုက်တဲ့ဥပဒေအရအိမ်တိုင်းမှာနေရောင်ခြည်သုံးစွန့်ရင်ကိုအိမ်သုံးအဖြစ်ထုတ်ယူသုံးစွဲနိုင်ကြပြီဖြစ်ပါတယ်ဂျာဟာကာဗွန်ဒိုင်အောက်ဆိုက်တက်ငွေကိုလျှော့ချရမှာအကျိုးဖြစ်စေသလိုသဘာဝပတ်ဝန်းကျင်ကိုစောင့်ရှောက်ရာရောက်ပြီးတော့ကုန်ကျစရိတ်မှာလည်းအများကြီးသက်သာသွားစေပါတယ်အခုလိုစပိန်နိုင်ငံမှာပြန်ပြည့်မြဲစွန့်ရင်သုံးစွဲမှုတိုးမြှားလာတဲ့အကြောင်း AP သတင်းကိုအခြေခံပြီးတော့မခွာညိုတင်ပြထားပါတယ်ရှင
်စပိန်နိုင်ငံမက်ဒရစ်မြို့ကရိုဆာလူဇမ်ဘာဂိုအိမ်ယာမှာနေထိုင်သူတွေဟာနှစ်ပေါင်းများစွာသတင်းပတ်စင်တိုင်းနေအောင်ကြီးသုံးစွန့်ရင်ရရှိရေးအတွက်အစည်းအဝေးတွေရှိခဲ့ကြပြီးတဲ့နောက်အခုတော့အိမ်သုံးစွန့်ရင်ရရှိဖို့အိမ်ခေါင်မိုးတွေမှာဆိုလာပြားတွေတက်ဆင်နေကြပါပြီစပိန်နိုင်ငံမှာအစိုးရရဲ့စွန့်ရင်ချွေတာရေးနဲ့ဤပညာပြောင်းလဲသုံးစွန့်ရေးဌာန IDAE ကနေပြီးတော့ပြီးခဲ့တဲ့နှစ်တုန်းကနေအောင်ကြီးစွန့်ရင်သုံးဖို့အတွက်1.2 GW ထုတ်လုပ်နိုင်တဲ့ဆိုလာပြားတွေတက်ဆင်ပေးခဲ့ပြီးအခုနှစ်ကုန်အထိဆိုရင်နောက်ထပ်1 GW ရှိတဲ့ဆိုလာပြားတွေတက်ဆင်ပေးနိုင်မယ်လို့ခန့်မှန်းထားပါတယ်
For us it's also very much about social
သုံးဆွဲနည်းစနစ်ပြောင်းလဲတာဟာဤပညာဒါမှမဟုတ်ဤပညာပန်းဆိုင်ရာစိန်ခေါ်မှုဒါမှမကပဲကျွန်တော်တို့အတွက်လူမှုရေးနယ်ပယ်မှာလည်းအများကြီးပြောင်းလဲလာပါတယ
်2018ခုနှစ်မှာဆိုလာပြားတွေသုံးဆွဲမှုကိုအားပေးတဲ့အနေနဲ့နေခွန်းလို့ခေါ်တဲ့နေအောင်ကြီးအခွန်ကိုလျှော့ချပေးခဲ့ပါတယ်မကြာခင်ကဥပဒေပြဋ္ဌာန်းချက်မှာစွန့်အင်အစုအဖွဲ့တွေရဲ့အမြင်သဘောထားတွေကိုထည့်သွင်းတာကတော့ပထမဆုံးအကျင့်ဖြစ်ပါတယ်ဒီဥပဒေအရတူချင်းတမိသားစုချင်းရက်ွက်အလိုက်ပြန်ပြည့်မြဲစွမ်းအင်ထုတ်လုပ်ဖို့ခွင့်ပြုပေးခဲ့တာပ
ါ Sol la energía solar y había una inacción ciudadana
Solarfobia နေအောင်ကြီးကိုကြောက်ရွံ့မှုလို့ကျမတို့ခေါ်ခဲ့တာရှိပါတယ်နေအောင်ကြီးကိုနေစွမ်းအင်ကိုကြောက်ပြီးတော့မတုံးရဲခဲ့ပါဘူးအခုဥပဒေမှာနောက်ဆုံးအပြောင်းလဲရှိလာတော့နေစွမ်းအင်ကိုကိုယ်ပိုင်ထုတ်ယူသုံးစွဲသူတွေများလာတာတွေ့ရပါတယ်တကယ်တော့2023ခုနှစ်အထိဆိုလာပြားတက်ပေးဖို့လက်ခံထားတာတွေနဲ့ဆိုရင်ဈေးကွက်ကအတော်လေးကိုလျော့သွားပါတယ်။ကျမတို့မှထုတ်လုပ်ဖို့ပစ္စည်းတွေရောတက်ဆင်ပေးမယ်ပညာရှင်တွေပါအလုံးလောက်မရှိလို့ပါပဲ
။နေစွမ်းအင်ရဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအကျိုးကျေးဇူးတွေကလည်းသုံးစွဲသူအများပြားကိုဆွဲဆောင်နိုင်ခဲ့တာဖြစ်ပါတယ်။ Eco Company ရဲ့ဆိုရဆိုရင်ရိုဆာရူဇမ်ဘာဂိုမြို့ကန်တွေဟာတစ်နှစ်မှာကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတန်ချိန်240ကိုလျှော့ချနိုင်မဲ့နမူနာတစ်ရပ်ဖြစ်ပါတယ်။ Jamia Apin, a coolo neon saw in ton solavia, doesn't win you like a ha. The aging up thone swan in ye, Lisa and Ned Chalse Yaga Nunja, swan in Lua Chago, go by and tolo queen Yadora Pjabare. Raja, swan in Drake Conjazi, a miaji tata doabare.
Instalaciones de 15 paneles con una
potencia. Mara, Maya, what she is, Sulavia Sangu de Taro, throwing into a long lobby, Mitaga, the Piama, Mapia. A cool new Adima Yatare, a poor swine, you go, but she demo, too long tabula, Sonja, and Tonaimari.
Himanjagaro, Dangwe, Lanzago, Miku, Ata, Niara, Shota, Nangi, the Koye don't go by swine, low loud Yalazi, who were Pipari. Sonda Maro, Didaganweha, here say a poopisan in a yebusan idrimale, so la don't so indri pilla out, pubian, don't so lani jara piparisha.
Sabining and Hega ain't don't so la so in Toyune jarret down Makwanu Timpia Tarawashi, Fio E. Namawanya the Ning Nunina per season ago, American Pidansu Mira, Washington Disigani Sepido Tolini Bare. A curro. Inyanga, Manyan, Pumpyumu, Nabjare, Sejo, that Mingle, Yawe, online moga, Almimuri, Jumping Pia, Pichimare. Inyanga, New Tilimuga, Selene, Yue, Inya, Amuse Mingeli, Anviha, Down Syndrome, Locore, Muyapa, Mio Pisa, Chuyen Biro, Manyamami, Pumpyumu, Nabjare, Yoga, Kanzani, Ave Melo, Kanago, Piopyang Biro, Queen Yunajang, Madame Swampin, Vime, Yoga, Pianberima, Suri, Miaji, Sukuna, Gabare, Tijang, Rida Stringo, Che Camido, Alima, Piopia, Tabareche.
Indiana and New Delhi Muga, Muyaba, New Yubiza Choyelo, Nyan Mami Pumumu Naujare, Down Syndrome Yoga, the New Dominion Liha, Madame Swamp Chinibimele, Yoga Tizima Tuzunamo, Indiana and Raba Makli Luran Dizako, Kaniabare, Selene Yue Down Syndrome Yoga, the Andrea Page, VJ Sansarga, Miba Dianine, Madame Swan Kaling and Diago, Puzu Biotan Gayare,
ตุ้ยเสิกขันษาจักกูอคูโลเปียวปะวะเรจับเปบัจฉิกีบัจฉิกะจันมะหัวมาเรกะเปตับฮัมโทเรมุสกิลแมดิโลดาวน์ซินโดรมโยกาเนมวยลาร่อจันเราตุกูบะโลจี้เปียนออมปิสุเทนเตยามะเลซอราตุ้ยปีเนเนร่อซูยิงเกยาบะเรปิร่อจันเราตะมีกูมาบาโลดิโลพี่ยาราเลลูกคณะคณะตุ้ยมีบะเรดาใบเมเลตะมีกะมะตันซ้วนบวากะนี่ราบะเกลูอะเมียกะคอลุยาลอดเดอทีตุ้ยเยโยกาจินซินคีซาเกร่อ ตุ้ยเยบัวยีมันเจกยอกาสุราโกติเกยาโลตะมี้โกจนเราอาปิกุญญีเนียราบาคุณะ25ยากายนองนีบาลองญาเยมะมีเดเอเนียอะเมียวตะมี้เงเอ็นวีเยคณะโกโกเปียวเปียวเปียวกวยญูไนเนสุราเอ็นวีเยมีเกตะรีมะทามีเกมาร่อมะเยยามะเตจาราริการ่อชีนีเกบาเรอุสกาปูราเซอุสกีมะมิโกจาตาเฮกีกีอุสเกโจบะริยาตุมีเนอะราโบเนเกบะเซเปโฮโรตุบะยีมันเจกยอกาสุราโกติเกยาโลตะมี้โกจนเราอาปิกุญญีเนียราบาคุณะ25ยากายนองนีบาลองญาเยมะมีเดเอเนียอะเมียวตะมี้เงเอ็นวีเยคณ
ယောဂကျင့်စဉ်မှာထူးချွန်တဲ့အတွက် National Child Awards ကိုရခဲ့ပါတယ်။မတန်ဆွမ်းသူဆိုပြီးတီးတန့်ခွဲမထားတဲ့အမျိုးသားအဆင့်ယောဂပြိုင်ပွဲတွေမှာလည်းအိန္ဒိယအမျိုးသမီးငယ် Down Syndrome ယောဂဒေလီ NV စုစုစိတ်ပေါင်းများစွာရခဲ့ပါတယ်ရှင်။
အလိမ်မာတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းရဲ့တင်ဒင်းလွင်နေညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ်။မကြာခင်ထုတ်လင်းသွားမယ့်ဒုတိယပိုင်းနိုင်ဝင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများတင်ဒင်းထဲကသုသားနဲ့ထူးခြားဆန်းများတင်ဒင်းများအပတ်စဉ်ကဏ္ဍတွေကိုကြားဖို့ရှိပါတယ
်။ VOA American တင်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါ။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Set 70B Asia Bin Juru Channel 103ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะမင်္ဂလာညချမ်းပါတောတာရှင်များရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်အောက်တိုဘာလ9ရက်တနင်္ဂနွေနေ့ညဖက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10နာရီအထိအစီအစဉ်တွေကိုတော့ line meter 3057ပြင် line meter 190နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။အခုကျွန်မတို့ဒုတိယထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ကမ္ဘာမြေမမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများသတင်းတွေကသူသားနဲ့ထူးခြားဆန်းများသတင်းများအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ကြားဖို့ရှိပါတယ်။အရင်ဆုံးတော့ကမ္ဘာမြေမမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးပါမယ်။ပြည်တွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြေမမီဒီယာမြင်ကွင်းမှာဒီတစ်ပတ်အတွက်တော့ကြန့်ခိုင်ရေးပါတီညီလာခံကညွှန်းဆိုနေတဲ့2023ရွေးကောက်ပွဲဆိုပြီးတော့ဆွေးနွေးတင်ပြထားပါတယ်။မတ်အင်ဂျင်နယ်ကကူညီတင်ဆက်ထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြေမမီဒီယာမြင်ကွင်းကန်တာကနေကြံ့ခန့်ရေးပါတီညီလာခံကညွှန်းဆိုနေတဲ့2023ရွေးကောက်ပွဲအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါတွင်မြန်မာလူရေးသားထုတ်လွှင့်ကြတဲ့သတင်းတွေထဲမှာတော့ USDP ကြံ့ခန့်ရေးပါတီညီလာခံအကြောင်းနဲ့ပါတီဥက္ကဋ္ဌအပြောင်းအလဲဖြစ်တဲ့သတင်းတွေကိုဦးစားပေးပေါ်ပြကြတာတွေ့ရပါတယ်နေပြည်တော်မှာအောက်တိုဘာလ5ရက်နေ့ကကျင်းပပြီးစီးသွားတဲ့ကြံ့ခိုင်ရေးပါတီညီလာခံကနေပါတီဥက္ကဋ္ဌသည်အဖြစ်ဦးခင်ကြီးကိုရွေးချယ်ခဲ့တယ်လို့သိရပါတယ်။ဦးခင်ကြီးဟာပြီးခဲ့တဲ့ဩဂုတ်လကမှစစ်ကောင်စီလက်ထက်လူဝင်မှုကြီးကြရေးဝန်ကြီးကနေအနားယူခဲ့သူဖြစ်ပြီးဗိုလ်ချုပ်မှူးကြီးတန်းရွှေလက်ထက်မှာရဲချုပ်နဲ့ဦးသိန်းစိန်အစိုးရလက်ထက်မှာလာဝကဝန်ကြီးအဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်။ကြံ့ခိုင်ရေးပါတီညီလာခံအကြောင်းသတင်းဖော်ပြကြရမှာ BBC ကလာမယ့်ရွေးကောက်ပွဲနိုင်အောင်လုပ်မယ်လို့ပြည်ခိုင်ဖြိုးဥက္ကဋ္ဌတဲ့ဥခင်ကြီးပြောလို့ခေါင်းစဉ်ပေးဖော်ပြပါဗျ။မြန်မာနောင်းကတော့စစ်တပ်ကြောတော့နောက်ခံပြည်တော်စုကြမ်းခန့်ရေးနှင့်ဖွံ့ဖြိုးရေးပါတီ USDP နှစ်ရက်ကြာညီလာခံအပြီးထွက်ပေါ်လာသည့်ခေါင်းဆောင်ပိုင်းအပြောင်းအလဲတွင်အာဏာသိမ်းစစ်ခေါင်းဆောင်မင်းအောင်လှိုင်စိတ်တန်းကြရွေးထားသူများပါတီထိပ်တန်းနေရာများရရှိသွားသည်လို့ရေးပါဗျ။
ကောင်းဆောင်ပိုင်းရာဒူးတချို့ခန့်အပ်နိုင်ခြင်းမရှိဘဲကြံ့ခိုင်ရေးပါတီညီလာခံပြီးဆုံးလို့အေယာဝတီသတင်းဌာနကသတင်းကောင်းစီပေးထားတာတွေ့ရပါတယ်။ကြံ့ခိုင်ရေးပါတီညီလာခံနဲ့ကောင်းဆောင်ပိုင်းအပြောင်းလဲဟာလာမယ့်2023ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်နေဆိုတာပါတီဥက္ကဋ္ဌဦးခင်ကြီးရဲ့ပြောကြားချက်မှာအထင်ရှားတွေ့ရပါတယ်။ဒါအပြင်လက်ရှိစစ်ကောင်စီကောင်းဆောင်ဟာသူ့လူယုံတွေနဲ့ကြံ့ခိုင်ရေးပါတီကိုသူ့စိတ်ကြိုက်ပြင်ဆင်ဖွဲ့စည်းတည်ဆောက်လိုက်တာလည်းဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့စစ်တပ်ကနေလောလောလတ်လတ်အနားပေးလိုက်တဲ့စီရေးချုပ်ဒုဗိုလ်ချုပ်ကြီးမျိုးစော်သိန်းနဲ့ကာဆာထမူဒုဗိုလ်ချုပ်ကြီးအောင်စိုးတို့ကိုကြံ့ခိုင်ရေးပါတီရဲ့အရေးပါတဲ့ဒုဥက္ကဋ္ဌတင့်နဲ့အထွေထွေအထူးရေးမှုတွေဖြစ်လာမယ်လို့သတင်းတွေကဖော်ပြနေလိုပါပဲဒီအကြောင်းကြံ့ခိုင်ရေးပါတီကဦးလှစွေရဲ့ပြောကြားချက်ကိုအောက်တိုဘာလ4ရက်မှာ VOA ကအခုလိုထုတ်လွှင့်ခဲ့တာတွေ့ရပါတယ
်အဲ့ဒါတော့လာမယ်လို့ကျွန်တော်တို့တင်ကြရတယ်။ဒါပါတီဆိုင်ရာတွေကကြားရပါတော့။ဒီနေ့တော့သူတို့ကလည်းထိုင်တော့လာထိုင်တာမတွေ့ဘူး။လက်ဆက်တော့လာထိုင်လာမတွေ့ဘူး။အဲဒီကဘယ်လိုဒီလို့တော့သိရဲ့။ဒီကကဘယ်လိုဒီဒီတော့ခါကိုသူ့အပ်အကြံလို့ကောင်းတော့ပြီးတော့ပြန်ပြီးတော့ပါတီဆံလာဆိုတော့ဒီလူသားတွေကြံ့ကြံ့လေးတွေလို့ကြားတယ်။အဲ့တော့ဒီကြီးလို့တော့တရားတော့ဒီကတော့ဒီကတော့တော့ရှိတယ်။အဲလာပြီးတော့ဟိုပါတီမှာတာဝန်ယူမဲ့သဘောရှိတယ်။ဘာတာဝန်လေးပြည့်မဲ့ဆိုတော့ကျွန်တော်တို့မကမ္မန္တလေးဘူး။လက်ထက်ကျမှအဖြေပေါ်မှာပါခင်ဗျာ။ဟုတ
်။ထူးဆန်းပြီးအံ့ဩဖို့ကောင်းတာကတော့ဦးလှဆွေပြောသွားသလိုပါပဲ။ပါတီညီလာခံသာပြီးသွားတယ်။ပါတီရဲ့ဒုဥက္ကဋ္ဌတစ်နေရာအထွေထွေတွင်းရင်းမှုနေရာအပါဝင်ဘိုလ်လုံးမှုဆောင်နေရာ6နေရာကိုရွေးချယ်ခြင်းမရှိဘဲခြံလှပ်ထားခဲ့တယ်ဆိုတဲ့သတင်းပါပဲ။ဒါအပြင်ပါတီဥက္ကဋ္ဌဟောင်းဦးတန်းထေးအနားယူတဲ့အချက်၃ချက်ထဲမှာတစ်ချက်ဟာ2020ရွေးကောက်ပွဲမှာကြံ့ခိုင်ရေးပါတီချုံးခဲ့လို့ဖြစ်တယ်လို့ဆိုပါတယ်။လက်ရှိဥက္ကဋ္ဌတစ်ဖြစ်လာတဲ့ဦးခင်ကြီးဟာလည်း2020ရွေးကောက်ပွဲမှာကြံ့ခိုင်ရေးပါတီကိုစားပြုပြီးရန်ကုန်တဖက်ကစိတ်ကြီးခနောင်တို့မြို့နယ်မှာရွေးကောက်ပွဲဝင်ခဲ့ရာ NLD ကိုချုံးနှိမ်ခဲ့သူဖြစ်တယ်လို့အေယာဝတီသတင်းမှာဖော်ပြထားပါတယ်။
Bloomberg ကတော့စစ်တပ်ကြောတော့နောက်ခံပေးထားတဲ့ကြံ့ခိုင်ရေးပါတီရဲ့ခေါင်းဆောင်တစ်ဟာစစ်ကောင်စီအကြီးအကဲရဲ့ရင်းနှီးတဲ့မဟာမိတ်ဖြစ်တဲ့အခုရွေးချယ်လိုက်တဲ့ပါတီခေါင်းဆောင်တွေဟာနောက်အစိုးရတက်တမ်းမှအရေးပါတဲ့နေရာတွေရလာမဲ့သူတွေဖြစ်တဲ့ကြံ့ခိုင်ရေးပါတီပြောရေးဆိုခွင့်ရှိသူနန္ဒာလှမြင့်က ဒီညီလာခံကနေအရေးကြီးတဲ့စုံဖြတ်ချက်တွေချမှတ်ခဲ့တယ်ဒီစုံဖြတ်ချက်တွေဟာကျွန်တော်တို့ပါတီအနာဂတ်အတွက်ရောတိုင်းပြည်အတွက်ပါအရေးပါတဲ့စုံဖြတ်ချက်တွေဖြစ်ပါတယ်2023ရွေးကောက်ပွဲမှာကျွန်တော်တို့ပါတီအနိုင်ရမယ်လို့အပြည့်အဝယုံကြည်ပါတယ်လို့ပြောကြောင်းရေးသားထားပါတယ်ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာ456နေရာရှိတဲ့လွှတ်တော်မှာကြံ့ခိုင်ရေးပါတီဟာ33နေရာသာအနိုင်ရရှိခဲ့တာပါ NLD ပါတီကတော့396နေရာအနိုင်ရခဲ့တယ်လို့ Bloomberg ကဆက်လက်ဖော်ပြထားပါတယ်ဒါအပြင်အချက်တောင်အာရှနိုင်ငံတနိုင်ငံဖြစ်တဲ့မြန်မာဟာစစ်တပ်ကအာဏာသိမ်းကြီးကတည်းကငွေကြေးဖောင်းပွားမှုနှုန်းမြင့်တက်နေပြီးနိုင်ငံသားငွေလျော့နေလာကနိုင်ငံတကာရဲ့စီးပွားရေးပိတ်ဆို့တဲ့ဒဏ်ကိုလည်းခံနေရတယ်လို့ Bloomberg ကဆိုပါတယ်
စတင်ဖွဲ့စည်းစဉ်ကလူမျိုးရေးအသင်းကြီးအနေနဲ့ဖွဲ့စည်းခဲ့ပြီမြေ2010ခုနှစ်မှာနိုင်ငံရေးပါတီဖြစ်လာခဲ့တဲ့ကြံ့ခိုင်ရေးပါတီဟာစစ်ဗိုလ်ချုပ်ဟောင်းတွေကောင်းဆောင်ပြီးစစ်တပ်ကြောတော့နောက်ခံပေးထားတဲ့ပါတီဆိုတာအားလုံးအသိပဲဖြစ်ပါတယ်စစ်ကောင်စီကပြုလုပ်ပေးမယ်ဆိုတဲ့2023ရွေးကောက်ပွဲမှာအနိုင်ရရမယ်လို့လည်းကြွေးကြော်နေတာတွေ့ရပါတယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့2023ရွေးကောက်ပွဲကိုလက်မခံနိုင်ဘူးလို့သဘောထားထုတ်ပြန်ထားတာတွေ့ရပါတယ်2023ရွေးကောက်ပွဲနဲ့ပတ်သက်လို့မြန်မာနိုင်ငံရေးအကဲခတ်တဦးကတော့2023ရွေးကောက်ပွဲဟာစစ်ကောင်စီအတွက်တကယ်ပဲနိုင်ငံရေးထွက်ပေါက်ဖြစ်မလားထွက်ပေါက်လို့သူယုံကြည်ရင်တော့ရွေးကောက်ပွဲလုပ်ပေးနိုင်တာပေါ့ဒါပေမဲ့လက်ရှိအနေအထားကရွေးကောက်ပွဲလုပ်ဖို့ဖြစ်နိုင်ပါမလားမေးစရာရှိတယ်အရှိန်မပေးဘူးလို့ထင်ပါတယ်နောက်ပြီးတော့စစ်တပ်အနေနဲ့အခုလိုအခက်ခဲတွေနဲ့အားနည်းနေချိန်မှာရွေးကောက်ပွဲလုပ်ပြီးထွက်ပေါက်ရှာဖို့တဲ့အရှာနီလန်းတွေကိုစဉ်းစားနိုင်တယ်ဆိုတာထည့်စဉ်းစားဖို့လိုပါမယ်လို့ဆိုပါတယ် NLD ဝင်ရောက်ရှင်ပြန်ခဲ့ခြင်းမရှိတဲ့2010ရွေးကောက်ပွဲမှာကြံ့ခိုင်ရေးပါတီအနိုင်ရရှိခဲ့ပါတယ် NLD ဝင်ရောက်ရှင်ပြန်ခဲ့တဲ့2012ကြားပြတ်ရွေးကောက်ပွဲကစလို့2015ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲတွေမှာကြံ့ခိုင်ရေးပါတီချုံနှင်းခဲ့ပြီး NLD ပါတီကတောင်ပြိုကမ်းပြိုအနိုင်ရရှိခဲ့တာတွေ့ရပါတယ်2023မှာစစ်ကောင်စီရဲ့ရွေးကောက်ပွဲကျင်းပဖြစ်မလားမဖြစ်ဘူးလားဘယ်လိုအဖြစ်ထွက်မလဲဆိုတာကတော့စောင့်ကြည့်ကြရအောင်မှာဖြစ်ကြောင်းပါခင်ဗျာ
ကြံ့ခိုင်ရေးပါတီကညွှန်းဆိုနေတဲ့2023ရွေးကောက်ပွဲဆိုတဲ့ကောင်စင်နဲ့ပြည်တွင်းနိုင်ငံကမ္ဘာမြေမမီဒီယာမြေကွင်းမှာတင်ဆက်သွားတာပါရှင်ခုတော့မြန်မာပြည်မှပေးစာများကဏ္ဍပါမြန်မာနဲ့နိုင်ငံတကာရောက်မြန်မာတွေပေးပို့လာတဲ့ရင်ဖွင့်လွှာတွေအကြံပြုလွှာတွေကိုမအေးတနာကျော်ကမြန်မာပြည်မှပေးစာများကဏ္ဍမှာစူးစီးတင်ပြထားပါတယ်ရှင
်ဒေးရဲ့ခင်ရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင်VOA ကိုရေးလာတဲ့သွားရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေသွားရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသွားရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။ VOA ဝိုင်းတော်သားများကျမ်းမာချမ်းသာကြပါစေ။တရင်ချက်လက်ကောင်းတွေကြီးထက်မကတင်ဆက်နိုင်ပါစေ။ဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့မြက်သက်မှုဖြစ်ပါတယ်။မလွမ်းမှုဆိုတဲ့သောရရှင်ကတော့စာတစ်ခါရေးဘူးပါရင်ကျေးဇူးပါ VOE ရေးတဲ့။တရင်တင်ပြပေးတာကျေးဇူးပါ။ကျမ်းမာပျော်ရွှင်နိုင်ကြပါစေ။အခုချိန်မှာတော့မပျော်ရွှင်နိုင်ဘူးဆိုတာသိနေပါတယ်တဲ့။မြန်မာတွေကနိုင်ငံကိုချစ်ကြလို့ပါ။ဝိုင်းလူသားတွေကိုအားပေးနေပါတယ်ဆိုပြီးတော့ရေးလာပါရဲ့။အဲဒီလိုအစီအစဉ်တွေကိုကြည့်မရပါဘူးဆိုပြီးရေးလာတဲ့သောရရှင်ကတော့
VOA ကမနက်ခင်းရေဒီယိုအစီအစဉ်ညနေခင်းရေဒီယိုအစီအစဉ် VOA TV သတင်းလွှာ TV အစီအစဉ်တွေကိုပုံမှန်တိုင်း YouTube မှာ live တစ်ချိန် live ပြီးသွားရင်လည်းဒုတိယအချိန် recording video တွေပြန်တင်ပေးပါအောင် VOA အခုမနက်ပိုင်းအစီအစဉ်မတင်တာ2ရက်ရှိနေပါပြီအားပေးနေပါတယ် VOA ကိုအဖေတို့လက်ထက်ခဲကရေဒီယိုနဲ့နားထောင်ခဲ့တာအခုတော့ဖုန်းလေးနဲ့နားထောင်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီနာမည်မဖော်ပြပါနဲ့လို့ရေးထားရတဲ့သောရရှင်ပြောထားတဲ့အထဲမှာဓာတ်ရိုက်ထုတ်လွှင့်တဲ့အစီအစဉ်တွေကအလိုလျောက်အစနစ်နဲ့ချိတ်ဆက်ထားတာဖြစ်ပါတယ်နော်ဒါပေမဲ့တစ်ခါတလေသူတို့ဆက်သွယ်ရေးစနစ်အမှားဖြစ်ပြီးတော့ရေဒီယိုရုပ်မြင်သံကြားဓာတ်ရိုက်ထုတ်လွှင့်ပေမဲ့လေချိတ်ဆက်ထားတဲ့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာဓာတ်ရိုက်မထွက်သွားဘူးဖြစ်တတ်ပါတယ်ဒါဆိုရင်ကျမတို့ကဓာတ်ရိုက်ထုတ်လွှင့်တဲ့အချိန်ပြီးသွားရင်အဲ့ဒီ show ကိုပြန်ပြီးတော့တင်ပေးပါတယ်ဒ ဒါမဟုတ်လေဒီနားစင်ကြည့်ရှုသူအနေနဲ့ဓာတ်ရိုက်ထုတ်လွှင့်ချိန်မှာနားစင်ကြည့်ရှုခြင်းနဲ့ဆိုရင်နောက်ထပ်စာမျက်နှာဥမာ YouTube ကပြတ်တယ်ဆိုရင် Facebook ဒါမှမဟုတ်လေ VOA မြန်မာ Internet စာမျက်နှာ Spotify TuneIn အစားရှိသဖြင့်နေရာတွေနောက်ပြီးတော့ဖုန်းပေါ်က VOA App အဲ့နေရာတွေကနေပြီးတော့ဓာတ်ရိုက်နားထောင်ကြည့်ရှုလို့ရပါတယ်ရှင်အခုလိုစာရေးပြောပြလာတာကျေးဇူးအထူးတင်ပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝကြုံတွေ့နေရတဲ့ဖြစ်တွေကိုရေးပြီးတော့စာရေးပြလာတဲ့သောရရှင်တွေရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေအမြင်တွေကိုလည်းအခုဆက်ပြီးတော့ဖော်ပြပေးသွားချင်ပါတယ်ရှင်။မင်္ဂလာပါ VOA ကျွန်တော်ကရခိုင်တယောက်ပါဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နိုင်ငံသားထွက်ခွာရတဲ့သူတွေရဲ့အခက်အခဲကိုရေးပြလာပါတယ်
။မင်္ဂလာပါ VOA ရေးကျွန်တော်ကရခိုင်တယောက်ပါအခုလက်ရှိစစ်ကောင်စီအာဏာသိမ်းပြီးနောက်နိုင်ငံရေးမတည်ငြိမ်မှုကြောင့်ပြည်ပထွက်ခွာကြတဲ့ကျွန်တော်အပါအဝင်မြန်မာပြည်သားတချို့လည်းမလေးရှားကိုတရားမဝင်လမ်းကြောင်းနဲ့ဖြစ်ဖြစ်တရားဝင်နီးလန်းတွေနဲ့ပဲဖြစ်ဖြစ်ရောက်နေကြပါတယ်ဒီလိုရောက်နေတဲ့သူတွေကိုအဲ့ဒီအစိုးရကအ ਨੇ ဆုံးယာယီနေထိုင်ခွင့်လိုမျိုးလေးတစ်ခုခုတော့လုပ်ပေးသင့်ပါတယ်ဥပမာကုလဒုက္ခသည်ရုံကအတိမတ်ပြု refugee ကလေးတစ်ခုထုတ်ပေးသင့်ပါတယ်အခုဖြစ်နေတာကမလေးအစိုးရကလည်းမလေးနိုင်ငံကိုတရားမဝင်ရောက်နေတဲ့သူတွေကိုဖမ်းဆီးပြီးမြန်မာကိုပြန်ပို့မယ် UN ရုံးကိုလည်းပိတ်ဖို့တောင်းဆိုနေပါတယ်မလေးရောက်မြန်မာ refugee တွေဟာ UN ကိုအားကိုးပြီးနေရတာဆိုတော့ UN ရုံးပိတ်သွားရင်အခက်အခဲတွေ့နိုင်ပါတယ်လေဒီနေရာမှာပြောချင်တာကမလေးရောက်နေတဲ့မြန်မာတွေကို UN ကတ်ထုတ်ပြီးအခြေခံအလုပ်သမားလိုအပ်နေတဲ့နိုင်ငံတချို့ကိုပို့လိုက်ရင်ပိုကောင်းမယ်လို့ထင်ပါတယ
်ကျွန်မပြောသွားသလိုပဲအခုသောရရှင်ရဲ့ဆန်ကကိုပိုင်းထင်မြင်ယူဆချက်ဖြစ်ပါတယ်နော်မြန်မာနိုင်ငံကအိန္ဒိယနိုင်ငံတွေကိုရောက်ရှိနေပြီးတော့ဒုက္ခရောက်နေရတဲ့သူတွေအတွက်သူရဲ့အမြင်ရှုထောင့်ကိုရေးလာတာဖြစ်ပါတယ်။ဒီမှာမလေးရှားတို့ထိုင်းတို့ကိုရောက်နေတဲ့သူတွေအတွက်ဟိုဘက်ကနေပြီးတော့တရားဝင်နေထိုင်ခွင့်လေးဒီသောရရှင်ရေးလာလို့ထိုင်းကိုရောက်နေတဲ့သောရရှင်တယောက်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးစင်ပါတယ်
။မင်္ဂလာပါ VOE ကျွန်တော်ကထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့လူသမားတယောက်ပါ။ကိုယ်နိုင်ငံမှာမဖွံ့ဖြိုးမတိုးတက်တော့သူများနိုင်ငံမှာအလုပ်လုပ်နေရတယ်လေ။ကဘာကြီးကမတရားဘူးဗျာ။နိုင်ငံတကာကိုပြောပြပြရ view ရေမြန်မာရေးကူညီကြပါလို့တိုးတက်တဲ့ဒီမိုကရေစီပဲလိုချင်တယ်လို့စစ်အစိုးရကိုဝိုင်းပြီးဖယ်ကြပါမြန်မာပြည်ကိုတိုးတက်အောင်လုပ်မဲ့အစိုးရပဲရကြပါတယ်ဒါမှသူများနိုင်ငံမှာမျက်နှာအငယ်ခံပြီးတော့အလုပ်လုပ်စရာမလိုတော့ဘူးပေါ့
မလေးရှားထိုင်းပြီးတော့ဒီမြန်မာဒေသရဲနိုင်ငံနောက်တနိုင်ငံဖြစ်တဲ့လောနိုင်ငံမှာလည်းမြန်မာတွေတောင်းတနေပါတယ်ဆိုတော့သောရရှင်ကိုမျိုးကျော်ရေးလာတာပ
ါမင်္ဂလာပါလာအိုမှာမြန်မာတွေအလုံးမရှိတာလူတစ်ထောင်ကျော်ပါတယ်ပြည်တော်ပြန်ဖို့တင်ထားပေမဲ့၃လလောက်ရှိနေပါပြီမကြလာသေးပါဘူးလာအိုဘက်ကပြန်ဖို့ပေးမယ်ဆိုတာမြန်မာပြည်ဘက်ကလက်မခံပါဘူ
းဒါကအခုလက်တော်ရေးထားတဲ့စာဖြစ်ပါတယ်လာအိုနိုင်ငံလောနိုင်ငံမှာအလုပ်သွားလုပ်တဲ့သူတွေအိမ်မှာတောင်းတင်နေပါတယ်လို့ဆိုလာပါတယ်ဒီလိုမျိုးပြည်ပနိုင်ငံတွေထွက်ခွင့်မရပဲနဲ့မြန်မာနိုင်ငံထဲမှာရှိနေတဲ့သူတွေကြုံတွေ့နေရတဲ့စောင့်ဝင်နေရေးဒုက္ခအခက်အခဲတွေကိုရေးပြလာတဲ့သောရရှင်တွေရဲ့စာတွေကိုအခုဖော်ပြပေးသွားခြင်းပါတယ်။ CDM ဝန်ထမ်းတယောက်ရေးလာတာမှာတော့
ကျွန်တော်က CDM ဝန်ထမ်းတဦးပါခင်ဗျာ။ရက်တွေလည်းကြာလာခဲ့ပါပြီ။နှစ်တောင်မှကျော်လာခဲ့ပါပြီ။ကျွန်တော်တို့မိရထား CDM တွေကိုပြစ်ထားကြတယ်။ဘာတွေလုပ်နေကြလဲ၊ဘယ်လိုစားနေကြလဲ၊တစ်ချက်လေးတော့မေးဖို့မရကြပါဘူး။ကိုအဖွဲ့တွေမေးလိုက်ပြန်တော့လေအစင်မပြေတဲ့လူတွေကြီးပါပဲ။ဘာဆက်လို့ရမယ်မှန်းတော့မသိတော့ပါဘူး။လုတ်ခဲ့တဲ့လုတ်သက်တွေလည်းနှမျောမိပါတယ်။တချို့ဆိုရင်သေကုန်ကြပါပြီ။ဘာနဲ့နာကြီးမှလည်းမရကြပါဘူး။ပြောရရင်တော့ဗျာနောက်ရက်သတင်းတောင်ဖတ်နိုင်မှာမဟုတ်တော့ပါဘူး။အတော်လေးအခက်တွေ့နေရပါတယ
်။စစ်အာဏာသိမ်းမှုကိုအကြမ်းဖက် CGM နီးနဲ့ဆန့်ကျင်ပြီးတော့အခုရှိနေကြတဲ့သူတွေတော်လန်ရေးအတွန်းရှိလာပြီးတဲ့အခါမှာဘလို့အကြက်တဲတွေနဲ့ဂျုံတွင်းနေရလဲဆိုတော့သူရေးလာတာပါနောက်ထပ်သောရရှင်တယောက်ကတော့သူလဲ CDM လုပ်ခဲ့သူပါတဲ့
VOA ရှင်ကျမကလူခွင့်ရေးစိတ်သုံးနဲ့မြန်မာနိုင်ငံမှာနေပါတယ်ဒီနှစ်တော့ကုလအထူးကိုယ်စားလှယ်ဥကြုံမိုးထွန်းကို NUG ကိုစားပြုအနေနဲ့ဖြစ်စီချင်ပါတယ်ဒါမှပဲကျမတို့အသက်ရှင်နိုင်တော့မှာပါအခုလိုပဲသွားနေရမယ်ဆိုရင်တော့ငတ်ပြီးတော့တည်မှာပါလုတ်သက်3နှစ်နဲ့ CDM ဝင်ခဲ့တော့စူဆောင်းမှုလေးလဲကုန်တာကြာပါပြီ။ကလေး3နှစ်သားလဲရှိပါတယ်။ကိုသိရင်သူလဲနေလို့မရတော့အောင်ဖြစ်နေတာပါ
။ဒီစာထဲမှာစိတ်ဓာတ်တွေကြာနေတဲ့လေတံတွေတွေ့ရပါတယ်။3နှစ်သားကလေးငယ်ရှိတယ်ဆိုလို့အထူးစာနာမိပါတယ်။ကျမကိုချင်းမစားလို့အဝေးကပြောနေတယ်လို့တော့မယူဆစေချင်ပါဘူး။ အတင်းထားပါနောက်တစ်ရက်တစ်စက္ကန့်တစ်မိနစ်ဘာဖြစ်လာမလဲဆိုတာမှကြိုးပြောလို့မရတာလောကဖြစ်စင်မှုအဆိုးဆုံးနေရင်ဆိုင်ပြီးတော့ပိုကောင်းတဲ့မနေ့ပြန်တွေရောက်လာဖို့မျှော်လင့်နိုင်ပါတယ်လို့ပဲအားပေးပါရစေနော်ဒီလိုမျိုးစာဝတ်နေရေးကြက်တဲမှုတွေရဲ့ရလဒ်ကတော့မြန်မာနိုင်ငံမှာအခုနောက်ပိုင်းခေတ်စားနေတဲ့အွန်လိုင်းကလိင်ညာမှုတွေဖြစ်ပါတယ်ကိုမင်းစာဆိုတဲ့သရရှင်က
မြန်မာနိုင်ငံမှာစီးပွားရေးအဆင်မပြေမှုကိုအသုံးချပြီးအွန်လိုင်းပေါ်ကချင်းငွေလုပ်ငန်းကလူတွေကိုတအားလိုက်လိမ့်နေပါတယ်ဒါကိုအများပြည်သူသိအောင်ပြောပြပေးပါခင်ဗျာ
လူတွေကိုတအားလိုက်လည်နေပါတယ်ဒါတွေအများပြည်သူသတိထားမိအောင်လို့ပြောပြချင်ပါတယ်ဆိုပြီးတော့စာရိုလေးရေးပြီးတော့သတိပေးလာပါတယ်သောရရှင်ရဲ့ပေးစာတွေကိုတော့ဒီမှာနေရက်ချင်ပါတယ်ရှင်ပိုကောင်းတဲ့မနေ့ပြန်တွေပိုင်ဆိုင်ရပါစေလို့တောင်းဆုပြုမိပါတယ်ဘာလို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVue Bambis News ဆိုရယ် Vue မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Vue မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတယ်ဗီဒီယိုမြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေးတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းချင်းတိုက်ရိုက်နားဆင်နိုင်ပါသေးတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ။သရရှင်တွေအားလုံးဘေးရန်တွေရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ကြောက်ခရတာကတော့မအေးတနာကျော်တင်ဆက်နေတဲ့မြန်မာပြည်မှာပေးစာများကနာပါရှင် VOA မြန်မာပိုင်းရဲ့တင်ဒင်းတွင်နေညဖက်အစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့တင်ဒင်းပတ်စင်ကနာနောက်တစ်ခုကိုတင်ပြပေးချင်ပါတယ်နိုင်ငံတကာတင်ဒင်းတွေကိုကြည့်ရှုနာဆင်ကြတဲ့အခါအဲ့ဒီတင်ဒင်းတွေထဲမှာပါတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့တင်ဒင်းတွေထဲကသူသားဆိုတဲ့အစီအစဉ်ကိုမညွညွလွင်ကတင်ဆက်ပေးနေပါတယ်ဒီတစ်ပတ်မှာတော့အုတ်ချုံကိုအာနာကိုဘလုံနီးနဲ့မှလွှဲပြောင်းမပေးဘဲလက်ရှိအချိန်ထိအာနာယူချုပ်ကင်ထားတဲ့ကဘာပေါ်ကအာနာတတအရှိဆုံးဖြစ်နေတဲ့နိုင်ငံအခြေအကျတွေနဲ့သူတို့အုပ်ချုပ်နေတဲ့နိုင်ငံတွေရဲ့အခြေအနေတွေအကြောင်းပြောပြပေးထားပါတယ်ရှင
်။အာဖရိကတိုက်ရဲ့လယ်ပိုင်းမှာရှိတဲ့ကင်မရွန်နိုင်ငံရဲ့လက်ရှိသမ္မတအသက်88နှစ်အရွယ်ဖာဘီယာဟာကမ္ဘာပေါ်မှာနိုင်ငံအုပ်ချုပ်မှုအာဏာကိုအချိန်အများဆုံးဆွဲကင်ထားဆဲဖြစ်တဲ့နိုင်ငံကောင်းဆောင်တဦးဖြစ်ပါတယ်။သူဟာ1985ခုနှစ်ဇွန်လ1ရက်နေ့ကနေ1982ခုနှစ်အထိဝန်ကြီးချုပ်အဖြစ်အာဏာယူထားပြီး1982ကနေအခုအချိန်အထိသမရယာထူးကိုယူပြီးနိုင်ငံကိုအုပ်ချုပ်နေတာကြောင့်သူ့ရဲ့အာဏာသက်တမ်းက46နှစ်နီးပါးရှိလာပြီဖြစ်ပါတယ်။ကင်မရွန်နိုင်ငံဟာတပါတီစနစ်မဟုတ်ပေမဲ့ရွေးကောက်ပွဲတွေတိုင်းမှာသမရဖာဘီယာရဲ့ပါတီကပဲအနိုင်ရနေတာပါနိုင်ငံတကာကနိုင်ငံရေးလှိလာသူတွေကတော့ရွေးကောက်ပွဲတွေဟာတရားမျှတမှုမရှိတဲ့မတမာတဲ့ရွေးကောက်ပွဲတွေလို့ကောက်ချက်ချပြောဆိုကြပါတယ်ကင်မရွန်နိုင်ငံဟာဘက်ဆုံမှာအခက်တိလိုက်စားမှုအများဆုံးရှိတဲ့နိုင်ငံတစ်ခုဖြစ်တယ်လို့လည်းသုတေသနစာရင်းစရာတွေမှာဖော်ပြပါတယ် ဒါပြင်အာဏာပိုင်တွေရဲ့လက်နက်ကိုင်အဖွဲ့အစည်းတွေဟာနိုင်ငံသားတွေအထူးသဖြင့်လူနည်းစုတိုင်းရင်းသားတွေကိုနှိပ်စက်ညှဉ်းပန်းဖမ်းဆီးတပ်ဖြတ်တဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂနဲ့လူအခွင့်အရေးအဖွဲ့အစည်းတွေကပြောပါတယ်အာဖရိကတိုက်ကနိုင်ငံတွေထဲမှာကင်မရွန်နိုင်ငံဟာကျောင်းနေစရိတ်အကြီးမားဆုံးနိုင်ငံလည်းဖြစ်ပြီးကျန်းမာရေးဆောင်ရှားမှုနေကြတာကြောင့်လူသက်တမ်းကဖြန်းဖြန်း58နှစ်လောက်ပဲရှိတဲ့နိုင်ငံဖြစ်ပါတယ်။ဒုတိယသက်တမ်းအရှိဆုံးအာဏာရှင်အဖြစ်သတ်မှတ်ခံရသူကတော့အက်ကွေတိုရီယယ်ဂီနီနိုင်ငံရဲ့သမ္မတထီယိုဒိုရိုအိုဘီယန်ငွေးမာဘာဆိုကိုဖြစ်ပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့သမ္မတအိုဘီယန်ငွေးမာဟာစစ်တပ်အရာရှိဟောင်းတူဖြစ်ပြီး1985ခုနှစ်ကဦးလေးတော်ဆက်သူဖြစ်တဲ့နိုင်ငံရဲ့သမရစီကစစ်အာဏာသိမ်းယူပြီးအာဏာကိုရယူထားတာပါအခုချိန်ထိသူအုပ်ချုပ်နေတဲ့ကာလ42နှစ်ကျော်မှာသူ့ရဲ့လုံခြုံရေးတပ်အင်အားကိုတုံးပြီးဥပဒေမဲ့တပ်ဖြတ်တာတွေအာဏာပိုင်တွေကနောက်ခံပေးထားတဲ့ပြန်လေးဆွဲတာတွေအကျဉ်းသားတွေနဲ့ဖမ်းဆီးခံထားရသူတွေကိုရည်ရွယ်ချက်ရှိရှိညှဉ်းပန်းနှိပ်စက်တာတွေအကျဉ်းနောင်တွေအချုပ်ခန်းတွေထဲမှာအသက်အန္တရာယ်ချင်းချောက်ခံရတာတွေအပြစ်မဲ့ဥပဒေမဲ့ဖမ်းဆီးခံရပြီးဘယ်သူလဲမှဆက်တွယ်ခွင့်မပေးတာတွေပြုလုပ်နေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကပြောဆိုထားပါတယ်။အာဖရိကတိုက်အလဲပိုင်းဒေသနောက်ဖက်ကမ်းရိုးတန်းမှာရှိတဲ့အဲ့ဒီနိုင်ငံဟာအာဖရိကမှာရေနံထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်ပေမဲ့လူနည်းစုကသာချမ်းသာကြွယ်ဝမှုကိုခံစားနေရပြီးလူမှုဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံစင်းမှာပါနေတာပါ။နိုင်ငံရဲ့လူဦးရေတဝက်နီးပါးလောက်ပဲတောက်ရေတန်းကိုရရှိရာကြောင်းကလေးငယ်ဆေးရခိုင်နှုံးကျော်ဟာအသက်၅နှစ်မပြည့်ခင်မှာတည်ဆုံနေရတယ်လို့လည်းလေလာမှုတွေကဖော်ပြထားပါတယ်။နိုင်ငံအာဏာအုပ်ချုပ်မှုတက်တန်းအရှိဆုံးတတိယနေရာမှာရှိနေသူကတော့အီရန်နိုင်ငံရဲ့ခေါင်းဆောင်အယာတိုလာအလီခါမေနီဖြစ်ပါတယ်။အသက်82နှစ်ရှိပြီဖြစ်တဲ့ခါမေနီဟာနိုင်ငံရဲ့အာဏာကို1982ခုနှစ်ထဲကရယူထားတာအခုဆိုရင်39နှစ်ကျော်နေပါပြီ။ရှိဟောင်းကျင်းမှုကြီးမားတဲ့အီရန်နိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးစီးရေးအရာအားလားဥထုပ်သူတဦးချုပ်ကျင်သူတွေကိုလည်းအင်အားသုံးဖြိုခွဲနှိမ်နှင်းမှုတွေလုပ်တာကြောင့်ခါမေနီယာကမ္ဘာပေါ်မှာအာဏာရှင်အဖြစ်နာမည်ကြီးသူတဦးဖြစ်ပါတယ်။သူ့လက်ထက်မှာရှိတဲ့အီရန်နိုင်ငံဟာလူအခွင့်အရေးချိုးဖောက်ခံရမှုနိုင်ငံတွေထဲမှာရှိနေပြီးတော့အထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေကအခွင့်အရေးချိုးဖောက်ခံရတာတွေအဆိုးဆုံးဖြစ်နေတယ်လို့လေ့လာသူတွေကတင်ပြထားပါတယ်ရှင်။
မညညလွင်တင်ဆက်နေတဲ့သတင်းထက်ကသူတာကိုကြားခဲ့ရပါရှင်အခုဆက်ပြီးတော့ကပ္ပသလွားထူချတဲ့သတင်းလေးတွေကိုပြောပြပေးချင်ပါတယ်ကပ္ပအရက်အမြင့်ဆုံးအမျိုးသမီးအဖြစ်စံချိန်တင်ထားတဲ့အမျိုးသမီးသူဟာသူ့ရဲ့မွေးရက်မြေတူရကီကနေအမေရိကန်ပြည်ထောင်စုကိုပထမအဦးဆုံးအကြိမ်အဖြစ်လေ့ရင်နဲ့ခီးသွားခဲ့တဲ့အကြောင်းနဲ့2023ခုနှစ်အတွက်ဂင်းနစ်ကပ္ပမှတ်တမ်းစံချိန်တင်လိုက်နိုင်တဲ့အကြောင်းအရာတွေကိုကိုငင်းချမ်းနဲ့မခင်ဖြူတွေတို့ကတင်ပြထားပါတယ်ရှင်
ဂင်းနစ်ကမ္ဘာအရက်အမြင့်ဆုံးအမျိုးသမီးအဖြစ်စံချိန်တင်ထားတဲ့အမျိုးသမီးတူဟာသူ့မွေးရက်မြေတူရကီကနေအမေရိကန်ပြည်ထောင်စုကိုပထမဦးဆုံးအကြိမ်အဖြစ်လေယာဉ်နဲ့ခီးသွားခဲ့ပါတယ်။အသက်25နှစ်အရွယ်ရူမေဆာဂျယ်ဂျီနဲ့သူ့မိခင်တို့လေးစိတ်ကနေလေယာဉ်ပေါ်အထိဝန်ထမ်းတွေလိုက်ပါကူညီပေးခဲ့ကြတဲ့ဗီဒီယိုကိုတူရကီလေကြောင်းလိုင်းကထုတ်ပြန်လိုက်ကြပါ။ဂျယ်ဂျီဟာအရက်9ပြည်တလက်မှနေနေမြင်ပြီးတော့အစ္စတန်ဘူမြို့ကနေဆန်ဖရန်စစ္စကိုမြို့ကို73နာရီကြာလေယာဉ်စီးနိုင်ဖို့အတွက်သူ့အတွက်အထူးထိုင်ကုန်လိုအပ်ပါတယ်။ဂျယ်ဂျီဟာဝီဗာဆင်ဒရုမ်လို့ခေါ်တဲ့ရှားပါးမျိုးရိုးဗီဇယောဂါတစ်မျိုးနဲ့မွေးဖွားလာသူဖြစ်ပြီးတော့ဒီယောဂါဟာခလီးဘွားကလေးကပုံမှန်မဟုတ်တဲ့ကြီးထွားမှုကိုဖြစ်စေတာပါ။သူဟာအမေရိကကိုဂင်းနစ်ကမ္ဘာစံချိန်မှတ်တမ်းတင်ပွဲအတွက်အခီးထွက်ခဲ့တာဖြစ်ပြီးတော့ကမ္ဘာတစ်ဝန်းမှာသူ့လိုယောဂါအခြေအနေကိုသတိပြုမိစေဖို့လှုံ့ဆော်နေသူတူဖြစ်တယ်လို့ဒေသတွင်းသတင်းတွေကဖော်ပြကြပါတယ်ရှင်။
2023ခုနှစ်အတွက်ဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်တင်လိုက်နိုင်တဲ့အကြောင်းအရာတွေကိုစူးစီးပြီးတင်ပြပေးပါမယ်။ဗြိတိန်နိုင်ငံကပထမဦးဆုံးစိတ်အမျိုးသမီးပါဝါအလေးမသူကရန်ဂျီကွာဘင်းဟာ10မိနစ်အတွင်းသူ့ရဲ့ကိုယ်အလေးချိန်အတိုင်းရှိတဲ့အလေးကိုမှပြီးတော့အကျဉ်းရေးအများဆုံးထိုင်ထလုံနိုင်သူအဖြစ်မှတ်တမ်းဝင်သွားပါတယ်။သူဟာ10မိနစ်အတွင်း42ချိန်ထိုင်ထလုံနိုင်ခဲ့တာပါ။စီးပွားရေးနဲ့ငွေရေးကြေးစီမံသူမန်နေဂျာအဖြစ်လည်းအလုပ်လုပ်ကိုင်တဲ့ကူအောင်ဘင်းဟာတနေ့ကိုတနိုင်ခွဲလောက်နဲ့တပတ်6ရက်လေ့ကျင့်ခဲ့တာပါခင်ဗျာ
။နောက်ထပ်အင်္ဂလိပ်လူမျိုးခင်ဘာလီလက်စတာကတော့သူ့ရဲ့ထိမ့်မိနိုင်တဲ့ပညာကိုပြသည့်စနေတက်ပြလိုက်ပါတယ်။စက္ကန့်30အတွင်း6ဂေါ်လက်ဂေါ်သုံးပြီးဘောလုံး6လုံးကိုလေးထဲမှာပြင်မြောက်ကစားပြခဲ့တာပါ။နောက်ထပ်ထိမ့်မိတဲ့ပညာကိုပြခဲ့တဲ့သူကတော့အီတလီနိုင်ငံသားရူဘယ်မက်ဒီနီဖြစ်ပြီးတော့ဒ တလိမ့်လုံးခံထားတဲ့ဆက်တဆင့်ပေါ်မှာမတရက်ပြခဲ့ပါတယ်။မက္ကဆီကိုနိုင်ငံသားနီကိုလက်စ်မွန်ဒယ်ဒီအိုဂါကတော့လက်တစ်ဖက်ထဲထောက်ပြီးကင်မီတောက်ထောင်ပြတဲ့နေရာမှာကမ္ဘာစံချိန်ချိုးခဲ့တဲ့သူပါ။သူကလက်တစ်ဖက်ထဲနဲ့10မိနစ်နဲ့17စက္ကန့်ကြာအောင်ကင်မီတောက်ထောင်ပြခဲ့ပါတယ်။အမင်းအာယုံချို့တင်နေတဲ့အမေရိကန်စကိတ်သမားဂျန်မာနီကာကတော့50-50 grind လို့ခေါ်တဲ့တန်တန်းပေါ်မှာအဝေးဆုံးစကိတ်စီးပြပြီးကမ္ဘာစံချိန်တင်လိုက်ပါတယ်။အမေရိကန်ချက်ဒန်ဆာကကြည့်တဲ့ကလိုရီယာနိုဟာ10မိနစ်အတွင်းမှာ123ချိန်ထပ်ခြေတော့အများဆုံးလှုပ်ကနိုင်ခဲ့တဲ့စံချိန်ကိုချိုးလိုက်နိုင်ပြီးတော့အနောက်ကို6တောက်ပြန်ဆုပ်ရတဲ့တပ်အချက်ကြီးအများဆုံး10မိနစ်အတွင်းမှာ113ချိန်လှုပ်နိုင်တဲ့စံချိန်ကိုလည်းချိုးလိုက်နိုင်ပါတယ်ရှင
်။ Scotland နဲ့ Edinburgh မြို့ကစကော့လူမျိုးလူသံကြီးဂျေဆင်အော့ကတော့ဘိန်းတစ်လုံးပဲရှိတဲ့စပိန်ပေါ်မှာအလေးဆုံးဘာဘယ်တန်ကိုခေါင်းပေါ်ကျော်တဲ့အထိမပြပြီးစံချိန်တင်လိုက်ပါတယ်။အလေးချိန်ပေါင်150နီးပါးကိုဘိန်းတစ်လုံးပဲရှိတဲ့စပိန်ပေါ်မှာနင်းပြီးတော့မပြနိုင်ခဲ့တာပါ။ကနေဒါနိုင်ငံကရေခဲပြင်စကိတ်စီးသူအီလတ်ဘော့ဟာလည်းလဲအိတ်နေတဲ့လူ9ယောက်ပေါ်ကျော်ပြီးလေထဲမှာတပတ်ကျွန်းပြစ်ပြတဲ့စံချိန်ကိုချိုးလိုက်ပါတယ်။ဂျာမန်လူမျိုးဖလော်ရီယန်ကက်စတင်မီယာကတော့rubric ကြီးအပါအဝင်လက်နဲ့လှည့်ပြီးဖြည့်ရှင်းလို့ရတဲ့အန်စာတုံးပုံစံမျိုးစုံ1519တုံးကိုစုဆောင်းထားတာကြောင့်အများဆုံးစုဆောင်းနိုင်တဲ့စံချိန်ကိုချိုးသွားပါတယ်။သူဟာ rubric ကြီးတွေကို45စက္ကန့်အတွင်းဖြည့်ရှင်းနိုင်သူလည်းဖြစ်ပါတယ်။သူစုဆောင်းထားတဲ့ rubric ကြီးအန်စာတုံးတွေကိုပြဿနာဖြည့်ရှင်းပေးနိုင်သူတွေအဖြစ်မြင်တာကြောင့်ဘဝပေါ်ကောင်းမွန်တဲ့အကျိုးသက်ရောက်မှုတွေရှိလာတယ်လို့ကက်စင်မယာကပြောပါတယ်။အမေရိကန်နိုင်ငံမီရှိဂန်ပြည်နယ်ကကြောင်ကြီးနှစ်ကောင်ကတော့အမီးအရှည်ဆုံးအိမ်မွေးကြောင်စံချိန်နဲ့ခန္ဓာကိုယ်အလျားအရှည်ဆုံးကြောင်စံချိန်ကိုချိုးသွားလိုက်ပါတယ်။မိန်ကွန်းအမျိုးအစားအမွေးပွားကြောင်ကြီးရဲ့အမီးအရှည်ကတော့40စင်တီမီတာကျော်ရှိပြီးတော့စဗာနာကြောင်ကြီးရဲ့ခန္ဓာကိုယ်အလျားအရှည်ကတော့48စင်တီမီတာကျော်ရှိပါတယ်။ဝီလ်ပါဝါဆိုတဲ့အမျိုးသားတဦးကဒီကြောင်ကြီးနှစ်ကောင်လုံးရဲ့ပိုင်ရှင်ဖြစ်ပါတယ်။မိန်ကွန်းအမျိုးအစားအမွေးပွားကြောင်ကြီးမျိုးတွေဟာအသက်၅နှစ်အရွယ်မှာမှအရွယ်ရောက်တာဖြစ်တာကြောင့်သူ့ရဲ့အမိကြီးကထတ်ရှည်လာဖို့လည်းရှိနေပါတယ်ခင်ဗျာ
။အခုကြားခဲ့ရတာကတော့ကိုငင်းကျန်းနဲ့မခင်ဖြစ်တွေ့လို့တင်ဆက်နေတဲ့ထူးခြားဆန်းများတဲ့များအစီအစဉ်မှာအခုတော့ကျန်နေသေးတဲ့အချိန်အတွင်းတဲ့အချင်းချုပ်ကိုဦးခင်မောင်တန်းပြောပြပေးပါရှင်။
ဘဘတဲ့အုပ်စုကရေနံထုတ်လို့ရေးကိုရှော့ချဖို့ဆုတ်ဖြတ်လိုက်တာဟာကမ္ဘာစီးပွားရေးအတွက်အထောက်အကူမဖြစ်သလိုအမျော်မြင်နည်းရာလည်းရောက်တယ်လို့အမေရိကန်ပတ်တိုင်းဝန်ကြီးဂျန်နက်ဂျယ်လန်ကပြောလိုက်ပါတယ်။အထူးသဖြင့်ဖွံ့ဖြိုးဆဲတိုက်ပွဲတွေနဲ့သူတို့ရင်ဆိုင်နေရတဲ့ပြဿနာတွေအတွက်အလွန်ပဲစိတ်ပူမိတဲ့အကြောင်းဝန်ကြီးဂျယ်လန်က Financial Times သတင်းစာနဲ့လုပ်တဲ့တင်းနှွေနေ့ကအင်တာဗျူးမှာပြောခဲ့တာပါ။ယူကရိန်းစစ်ပွဲအတွင်းရုရှားဘက်ကစစ်ရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့နေရာမှာယူကရိန်းရဲ့ယဉ်ကျေးမှုအမွေအနှစ်တွေလည်းစစ်ရာဇဝတ်မှုကျွလွန်လာခံခဲ့ရတယ်လို့ယူကရိန်းဘက်ကပြောလိုက်ပါတယ်။လွန်ခဲ့တဲ့နှစ်1500ခန့်က Hunnic Empire ကိုအုပ်ချုပ်ခဲ့တဲ့ Attila ဘုရင်ရဲ့တရဖူဟာယူကရိန်းနိုင်ငံရဲ့ပြတိုက်ကနေပျောက်သွားခဲ့ပါတယ်။ကိုရီးယားကျွတ်ဆက်ကနေ American လေးနင်းသင်းမောပြန်လဲထွက်ခွာသွားပြီးတဲ့နောက်မြောက်ကိုရီးယားကပဲဒိန်းသက်ဒုံးကျည်နှစ်စင်းကိုတကောင်းကျော်ချိန်မှာဆန့်သက်ပြစ်လွတ်လိုက်ပါတယ်။တနင်္ဂနွေမနေ့အစောကြီးတနာရီ48မိနစ်နဲ့58မိနစ်တို့မှာတာရိုပြစ်ပဲဒိန်းသားဒုံးကျည်နေစင်ကိုမွန်ချောင်းဒေသကနေဂျပန်ပင်လယ်ပြင်ကိုပြတ်လွတ်လိုက်တာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။မြန်မာနိုင်ငံမှာတော့ဒီနေ့ဟာဗုဒ္ဓဘာသာဝင်တွေရဲ့အထွတ်မြတ်ထားရသတင်းကျွတ်လာပြည့်နေ့ဖြစ်တာနဲ့အညီဗုဒ္ဓဘာသာဝင်တွေအတော်များများဟာဖျားသွားပြီးဝိပုစုတောင်းကြပါတယ်။ရန်ကုန်မှာတော့ထောင်ပေါင်းများစွာဟာရွှေကုံဖျားကိုတွားရောက်ကြပါတယ်။
တဲ့ရင်ချင်းချက်ကိုဥတည်မောင်းတန်းကြီးညာခဲ့တာပါရှင်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cornelius နဲ့ Tiang Wang တို့ဖြစ်ပါတယ်။ VOA American တန်ရဲ့ဒီကနေ့ညဘက်အစီအစဉ်တွေကို line to meter 3052နဲ့ line meter 190တို့ကနေထုတ်လွှင့်ခဲ့တာပါ။သတ္တရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကျေးမွှန်းရှင်လာပါစေရှင်။ VOA ကိုအားပေးနှဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမနှံလောက်ပါ
This program has come to you from the Voice of America, Washington.